ဒီနေ့ဗာနာတော်နေ့2560ခုဩဇာတကယ်2398ခုနေ့ဝါဇောနာဇန်စလေးရဲ့ခရီးနေ့2016ခုနေ့ဇူလိုင်လ18ရက်နေ့လာလေအင်္ဂလာရှိတဲ့ညကြာခန္ဓာလာတမယကစေရပြည်နေစီတော်ကမြတ်စွာဘုရားဓမ္မဘိက္ခန္တော်ပြန်ပြပပြုလုပ်ရသောဓမ္မသဘင်ပွဲကရိယာစဉ်ပြပပြုလုပ်ရသောဓမ္မသဘင်ပွဲ၌ဓမ္မရတနာကိုရှင်ပါကိုအောင်စိုးရဲ့တော်မြင့်မြင့်သာသမီမြေကျေစုဖြစ်ပါလေသူမိသားစုရဲ့လက်ကွာအလုံးသောဘဝကမြေမြညာတို့တော်မြေမြညာစုပေါင်းပြီးတော့ပြပပြုလုပ်ရသောဓမ္မသဘင်ပွဲကရိယာစဉ်ပြပပြုလုပ်ရသောဓမ္မသဘင်ပွဲ၌ဘုန်းကြီးဟောကြားမယ့်တရားကဓမ္မစကြာဒုတိယပိုင်းတကယ်မတရားပါလေအရေးရာတော့ဘောဟောကြားနေပြီပါတရားမှတ်ချက်ပြတော်မူသောတော်တော်ကထွက်တာပြည့်ရှင်ဘုရောမြတ်ကိုအားလုံးလက်အုပ်ချီးမိုးပြီးတော့ရှိခိုးလိုက်ကြရအောင်ဒေဇောဒီတော်ကရုဏာတဏ္ဏကိုပရတ္တမှာဝင်ဟောကရောပယန္တအိဗန္နာဩတိဇဒုက္ခရံကရံယောနာတော်မယိဘုဝေ
ဒေါက်တာဘုရားရှင်ကိုရောင်မြတ်ကိုလက်အုပ်ချီးမိုးရှိခိုးပြုတဲ့နောက်ဒီကနေ့ညအလုံးစုံသူတော်စင်များအားဘုန်းကြီးဟောကြားမဲ့တရားကဓမ္မစัจ जा ဒုတိယပိုင်းအနည်းကဓမ္မစัจ जा ပထမပိုင်းဟောခဲ့ပြီအစွန်ရောက်အကျင့်စဉ်နှမျိုးနဲ့အလေလက်အကျင့်စဉ်အစွန်ရောက်အကျင့်စဉ်နှမျိုးဆိုတာကာမတုခ္ခလိကနဲ့အတ္တကိလေမထစိန်ခံတဲ့အကျင့်စဉ်ကိုကာမတုခ္ခလိကခန္ဓာကိုယ်နှိမ့်ဆက်ကြောင်းကျင့်စဉ်ကိုတော့အတ္တကိလမထအဲ့ဒီအကျင့်တွေကျင့်လို့ဘေးဒိတ်ကိုယ်အတွက်လောဘတွေဒေါသတွေအတ္တတွေမာနတွေမကောင်းပါစေနိုင်ဘူးအဲ့ဒီတရားစိုးတွေတိုးပွားစေနိုင်တယ်ဒါကြောင့်အဲ့ဒီအကျင့်2မျိုးသည်အစွန်ရောက်ကျင့်စဉ်အဲ့ဒီအစွန်ရောက်ကျင့်စဉ်2မျိုးကိုရှောင်ရှားပြီးတော့အလေလက်ကျင့်စဉ်ကိုတဲ့ကျင့်ကြံကြိုးကိုအားထုတ်ရမယ်အဲ့ဒီအလေလက်အကျင့်ဆိုတာဘာလဲမေဇိမပရိပဒာမေဇိမပရိပဒါဆိုချမ်းမဟုတ်မဲ့ခင်၈ပါးကိုပြောတာအဲ့တော့မေဇိမပရိပဒါဒီမဲ့ခင်၈ပါးအဲ့ဒီမဲ့ခင်၈ပါးကိုကျင့်မဲ့ဆိုရင်ကိုလိုချင်တဲ့နိဗ္ဗာန်ချမ်းသာကိုရရှိလာလိမ့်မယ်ဒါကြောင့်အဲ့ဒီလမ်းညွန်ကနေလျှောက်လန်းရမယ်ဒီကနေ့ဓမ္မစကြာဒုတိယပိုင်းဘာကြောင့်လဲဆိုရင်ဘိသက်ရဲ့သစ္စာ၄ပါးဒုက္ခသစ္စာတမှုရိယသစ္စာနိရောဓသစ္စာမေဃသစ္စာဆိုရဲသစ္စာဘယ်နှစ်ပါးအဲ့ဒီသစ္စာ၄ပါးတည်းကနံပါတ်၁သစ္စာသည်ဒုက္ခသစ္စာဒ ဒုက္ခသစ္စာဆိုတာဆင်းရဲကြောင်းအမှန်တရားဟောဒီလောကကြီးကိုကြည့်လိုက်သက်ရှိသမဲ့မှန်သမျှဟာဘိသက်ရဲ့ဒုက္ခသစ္စာပဲအားကြောင့်လည်းဖောက်ပြန်တဲ့တည်းပျက်စီးတဲ့သဗ္ဗေကပြောထားတယ်ယံကိဉ္စီသမုဒိယဓမ္မသဗ္ဗန္တဏိရောဓဓမ္မဖြစ်သမျှအရာအလုံးသည်ပျက်စီးခြင်းမှာအဆုံးသက်တယ်အဲ့တော့ဖြစ်သမျှအရာအလုံးကပျက်စီးရမယ်ဆိုတော့ဒိဋ္ဌိအဲ့ဒါတွေကိုဒုက္ခလို့ဆိုရမလားဒုက္ခလို့ဆိုရမလားဒုက္ခလို့ဆိုပါဘုရား။ဒါကြောင့်အဲ့ဒါနဲ့ပတ်သက်ပြီးတော့အဲ့ဒီဒုက္ခသစ္စာနဲ့ပတ်သက်ပြီးတော့မြတ်စွာဘုရားကမိန့်ခဲ့တယ်။ဣရန်ခောပဏဘိကဝေဒုက္ခအရိယာသစ္စာဇာတိပိဒုက္ခသရပိဒုက္ခญาติภิทุกข์มรณํภิทุกขํอภิเยหิตัพโยคโฆทุกขอภิเยหิวิปโยคโฆทุกขอยํปิสันนะละปติตํภิทุกขํตังไขตินะปิสุปาทานะขานาทุกขํภิกขเวงาหิตารโหมญาจิตายันตุอิฏฺฐํอิสวะละตํทีกาဒုက္ခံဒုက္ခဖြစ်သောအရိယသစ္စာအရိယသစ္စာဖြစ်ပါပေ၏ဇာတိပိပဋိသင်္ဍိနေရခြင်းဟာလည်းပဲဒုက္ခဆင်းရဲကြောင်းစစ်စစ်ဧကံဖြစ်ပါပေ၏သရပိအိုရခြင်းဟာလည်းပဲဒုက္ခဆင်းရဲကြောင်းစစ်စစ်ဧကံဖြစ်ပါပေ၏ญาတိပိနာယခြင်းဟာလည်းပဲဒုက္ခဆင်းရဲကြောင်းစစ်စစ်ဧကံဖြစ်ပါပေ၏မရဏံပိတရားခြင်းဟာလည်းပဲဒုက္ခဆင်းရဲကြောင်းစစ်စစ်ဧကံဖြစ်ပါပေ၏အဘိယေဤမချင်းခင်မမြတ်နိုးအကုန်သောပုဂ္ဂိုလ်သင်္ခါရတို့နှင့်သံယောကိုပေါင်းစုံ၍နေရခြင်းသည်ဒုက္ခဆင်းရဲကြောင်းစစ်စစ်ဧကံဖြစ်ပါပေ၏ပိယေဤချင်းခင်မြတ်နိုးအကုန်သောပုဂ္ဂိုလ်သင်္ခါရတို့နှင့်ဝိပယောကိုခွဲခွာ၏နေရခြင်းသည်ဒုက္ခဆင်းရဲကြောင်းစစ်စစ်ဧကံဖြစ်ပါပေ၏အိဆံအိဆံတော်လူခြင်းပါလေရဲ့ယံပိနာလဘတိအခြင်းမယတံပိထုမယခြင်းအလည်းပဲဒုက္ခဆင်းရဲကြောင်းစစ်စစ်ဧကံဖြစ်ပါပေ၏ဘေကဝေငါယေတ္တရောမြတ်ချေတာယံတုတံခိတိနာအနစ်ချုပ်အပြင်ပင်စငါမျိုးကုန်သောဥပါဒနေခန္ဓာဆွဲလန်းစရာခန္ဓာတို့သည်ဒုက္ခဆင်းရဲကြောင်းစစ်စစ်ဧကံဖြစ်ကြလေကုန်၏ဣတိဤသို့ဘဂဝါဘုန်းတော်ကြောင့်မတဲ့ခင်ဘုရားရှင်ကိုတော်မြတ်သည်ဂရီတိကောင်းစွာမဲ့တွေမိန့်ချတော်မူခဲ့ပါပေတည်းသည်မြတ်စွာဘုရားရှင်ဘုရောမြတ်ကဒုက္ခသစ္စာနဲ့ပတ်သက်ပြီးတော့ဘိသက်ရရှိဥစွာခုနှစ်ချက်ပြောပြတယ်အဲ့ဒီနောက်အနှစ်ချုပ်အချက်ကိုလည်းဆက်ပြီးတော့မိန့်ဒုက္ခသစ္စာနဲ့ပတ်သက်ပြီးတော့ဇာတိပရိတဏိနေရတာဒုက္ခဆင်းရဲပြီးတော့အိုရတာဆင်းရဲတယ်နာရတာဆင်းရဲတယ်တရားတာဆင်းရဲတယ်အပိယသံယောဂဒုက္ခမရှိခင်မမြတ်နိုးအကုန်သောပုဂ္ဂိုလ်အာယုန်နဲ့တွေ့ရတယ်ဆုံရတယ်ကြုံရတယ်ဆိုရလဲပဲဆင်းရဲတာပဲပြီးတော့ပိယဝိပယောကဒုက္ခကိုချစ်ပါတယ်ကိုခင်ပါတယ်ကိုမြတ်နိုးပါတယ်ဆိုရက်ပုဂ္ဂိုလ်တတ္တဝါမိဘဆွေမျိုးသားချင်းအတန်းဝိုင်းဇနီးမယားသမီးသားအဲ့လိုပုဂ္ဂိုလ်နဲ့ခွဲခွာရခြင်းဟာလည်းပဲဒုက္ခဆင်းရဲယံပိစ္ဆာနာလည်းပဲဒီတံပိဒုက္ခကိုလိုချင်တာမရဘူးကိုဖြစ်ချင်လို့မဖြစ်ဘူးအဲ့ဒါလည်းပဲဒုက္ခဒါလည်းမိသားရဲ့ဆင်းရဲခြင်းတစ်မျိုးပဲဆိုပြီးတော့ဒုက္ခသစ္စာနဲ့ပတ်သက်ပြီးတော့အဲ့ဒီခုနှစ်ချက်ကိုရှင်းဦးစွာမိန့်လိုက်တယ်။အဲ့ဒီခုနှစ်ချက်တည်းကနံပါတ်၄ဇာတိပိဒုက္ခဇာတိဆိုတာဘိသေးရဘဝတစ်ခုရလာတာကိုပြောတာလူဘကြီးကိုရလာပြီနတ်ဘကြီးကိုရလာပြီမြမဘဝကိုရလာပြီငရဲ့ဒိဋ္ဌံပြိဋ္ဌာအတုတကယ်ဆိုတဲ့အပယ်၄ဘုံအဲ့ဒီမှာသွားပြီးတော့ဖြစ်ရပြီဘဝတစ်ခုဖြစ်ခြင်းကိုဘိသက်ရဲ့ဇာတိလို့ပြောတယ်။အဲ့ဒီဇာတိတည်းတဲ့မျက်နှူးစရာတရားမဟုတ်ဘူးတဲ့ဆက်စုပ်ွယ်ကောင်းတဲ့တရားတဲ့ နှစ်သက်ဖွယ်ကောင်းတဲ့တရားမဟုတ်ဘူးတဲ့မနှစ်သက်ဖွယ်တရားတဲ့ဘာကြောင့်လဲဇာတိဆိုတာရလာရင်ဘိဒ္ဒရဲ့အိုရမယ်နာရမယ်နောက်ဆုံးသိရမယ်အဲ့လိုသိခြင်းဒုက္ခနဲ့တွေ့ရခြင်းဒီဇာတိရှိလို့ဘိဒ္ဒရဲ့ဘာရှိလို့ဇာတိရှိပါဗျာဇာတိမရှိရင်သိခြင်းဆိုတဲ့ဒုက္ခရှိပါဦးမလားရှိပါဗျာဇာတိရှိလို့သိရတာဇာတိမရှိရင်မသိရဘူး ဒါကိုကြည့်မယ်ဆိုရင်ဘိက္ခုနေဇာတိဆိုတဲ့မွေးဖွားခြင်းသည်ညှနိုးပဲကောင်းတဲ့တရားမဟုတ်ဘူးဆက်ဆုပ်ဖွယ်ကောင်းတဲ့တရားအခါတော်ဝါဆာလာဆိုတဲ့ဘိက္ခုနေဘိက္ခုနေဆိုတာမေတ္တာရဲ့ယဟန်မဘုရားအဲ့ဒီဆာလာဆိုတာအချမ်းဘုရားရှင်သာရိပုတ္တရဲ့ညီမအနောတောထဲမှာတရားလေးနှလုံးသွင်းပြီးတော့နင်းနေ ဆုံးကမြန်ဆုံးဖို့မေးအဲ့တော့ကဲအေးလူလူငါတရားလေးနှလုံးသွင်းဦးမှာပဲဆိုပြီးတော့ဆာလာဒီအန်တဝန်တို့အုပ်ထဲရောက်လာအဲ့တော့တရားလေးနှလုံးသွင်းပြီးတော့နင်းနေတဲ့အချိန်မာနကြီးရောက်လာအဲ့တော့မာနကတွေ့တယ်ဟာဆာလာဒီတော်လေးရောက်နေတာပဲဒီလိုဆိုရင်တော့ငါသိချင်တဲ့အကြောင်းလေးငါသွားပြီးတော့မေးဦးမှာပဲဆိုပြီးတော့မာနကြီးရောက်လာပြီးတော့ဆာလာကိုမေးတယ်ဘိက္ခုနီတဲ့မေးစရာရှိလို့ပါတဲ့အဲ့တော့ ဆိုပြီးတော့အဲ့လိုပြောလိုက်တဲ့အခါမှာမန္တကြီးကမေးတယ်ဆလာတဲ့လောကမှာသင်မကြိုက်တဲ့အရာကိုပြောပါဘာကိုမကြိုက်တာဘာကိုမနှစ်သက်တာဘာကိုမမြန်နိုးတာသင်မကြိုက်တဲ့အရာသင်မနှစ်သက်တဲ့အရာကိုပြောစမ်းပါဆိုပြီးတော့အဲ့ဒီလိုမေးလိုက်တဲ့အခါမှာဆလာကပြောတယ်မန္တကြီးတဲ့ငါမကြိုက်တာအချမ်းဖို့ဟောဒီဇာတိပဲဇာတိဆိုတဲ့တရားစုပ်ကိုငါဒီမကြိုက်ဘူးဇာတိဆိုတဲ့တရားစုပ်ကိုမနှစ်သက်ဘူးဇာတိဆိုတဲ့တရားစုပ်ကိုမမြန်နိုးဘူးဆာလာဆိုတဲ့ဘိက္ခုနီလေးကမန္တကြီးကိုပြန်ပြောလိုက်တာအဲ့တော့ဇာတိဆိုတာမွေးဖွားခြင်းဘဝတစ်ခုရလာခြင်းဒါကိုပါလေဇာတိအဲ့ဒီဇာတိဆိုတာကိုမမြန်နိုးဘူးတဲ့တိုင်းမဲ့ပိဋကရေလောကလူသားတွေကတော့အဲ့ဒီဇာတိဆိုတဲ့မွေးနေ့ရောက်ရင်နော်ဟာဒီကနေ့ငါရဲ့မွေးနေ့ဟိဆိုပြီးတော့မွေးနေ့မင်္ဂလာဆိုပြီးတော့သတ်မှတ်ကြတယ်ဇာတိလူဝါကြီးကိုစတင်ရောက်လာတဲ့နေ့ဒီကနေ့ကငါရဲ့မွေးနေ့ပဲဆိုပြီးတော့မွေးနေ့မင်္ဂလာဆိုပြီးတော့သတ်မှတ်ကြတကယ်တော့ပိဋကရေမွေးနေ့ဆိုတာဇာတိဇာတိဆိုတာမြတ်နိုးဘွယ်ကောင်းတဲ့တရားမဟုတ်ဘူးဆက်ဆုပ်ဘွယ်ကောင်းတဲ့တရားအကျောဇာတိဟာပိဋကရေမင်္ဂလာမဟုတ်ဘူးမင်္ဂလာမရှိတဲ့တရားဒါဖြစ်ရင်ဘာကြောင့်မွေးနေ့မင်္ဂလာလို့ပြောကြလဲကိုမွေးတဲ့နေ့ကိုမွေးတဲ့ရက်မှာပိဋကရေကုသိုလ်ကောင်းမှုလုံးမအဲ့ဒါမွေးနေ့မင်္ဂလာကုသိုလ်မလုပ်ဘူးပါတီပွဲတွေအချင်းပါစားကြသောကြပြောကြပန်းကြကားကြခုံကြလုံးနေမယ်ဆိုရင်တော့ပိဋကရေအဲ့ဒီနေ့အဲ့ဒီရက်ကိုမင်္ဂလာရှိတဲ့နေ့မင်္ဂလာရှိတဲ့ရက်လို့ပြောလို့ရမလား
မရပါဘူး
ဗျာဒါကြောင့်မွေးနေ့ကမင်္ဂလာမဟုတ်ဘူးအဲ့ဒီမွေးနေ့မှာလှုပ်တဲ့ကုသိုလ်ကမှမင်္ဂလာဒါဆိုရင်မိတ္တကြီးရှင်းသွားပြီမွေးနေ့မင်္ဂလာဖြစ်ဖို့အတွက်အဲ့ဒီမွေးနေ့မှာဘာလို့ရမလဲကုသိုလ်ကောင်းမှုလို့ရမယ်တကယ်တော့ဘိသေရေမွေးနေ့ဆိုတာမင်္ဂလာမဟုတ်ဘူးမွေးနေ့ဆိုတာဇာတိလေဇာတိရှိလို့သိရတာဇာတိမရှိရင်မသိရဘူးမွေးနေ့ရှိလို့ဘိသက်ရဲ့သေနေ့ဆိုတာဖြစ်လာတာနော
်
မွေးနေ့ဆိုတာမရှိရင်သေနေ့ဆိုတာကိုရှိပါအောင်မလား အဲကြောင့်ပြောကြဆာလာကမန္တကြီးကိုပြောပြမန္တကြီးတဲ့ဇာတိကိုမမြန်လို့ဘူးဇာတိကိုမကြိုက်ဘူးဘာကြောင့်လဲဆိုတော့ဆက်ပြီးတော့ရှင်းဇာတတမရဏံဟောတိဇာတောဒုက္ခဏိဖုတတိဗန္နဝတံပရိကိလေသံတတမဇာတိနာရောစယိဆာလာဆိုတဲ့ဘိက္ခုနီလေးကပြောပြတယ်ဇာတတံမွေးဖွားတဲ့ပုဂ္ဂိုလ်မှာမရဏံတရားချင်းသျောတိဖြစ်ပါပေ၏ဇာတောမွေးဖွားလာတဲ့ပုဂ္ဂိုလ်သည်ဒုက္ခနိဒုက္ခတို့ကိုဖုတတိတွေ့ထီရ၏ယတမတို့ကြောင့်အင်္ဂါသည်ဇာတိဇာတိဆိုတဲ့တရားကိုနာရောစေရမနစ်သက်ပါမန္တကြီးကအေးဇာတိကိုမကြိုက်တာဟုတ်ပြီ။ဘာဖြစ်လို့ဇာတိကိုမကြိုက်တာလဲဆိုတော့ဘိက္ခုနီတွေကပြောပြတယ်။ဇာတိရှိလို့သိရတာတဲ့။ဇာတိဆိုတာမွေးဖွားခြင်း မွေးလာလို့သိရတာတဲ့မွေးဖွားခြင်းဆိုတာမရှိရင်ဇာတိဆိုတာလည်းရှိမှာမဟုတ်ပါဘူးတဲ့ဒါကြောင့်ငါသည်တဲ့ဇာတိကိုမမြတ်နိုးဘူးဇာတိကိုမကြိုက်ဘူးဆိုပြီးတော့ဘိက္ခုနီလေးကပြောပြလိုက်တယ်အဲ့တော့ဘိန္ဒရဲ့ဒီစကားလေးကိုအနှစ်ချုပ်လိုက်မယ်ဆိုရင်ဇာတိဆိုတာမြတ်နိုးဘယ်ကောင်းတဲ့တရားမဟုတ်ဘူးဆက်စုပ်ဘယ်ကောင်းတဲ့တရားဘာကြောင့်လဲမွေးနေ့ဆိုတာရှိလို့ဒီနေ့ဆိုတာဖြစ်ပေါ်လာတာဒီနေ့ဖြစ်ပေါ်လာခြင်းဒီဇာတိရှိလို့ဒါကြောင့်ဘေးတည်းဇာတိဆိုတဲ့တရားဒီဒုက္ခလို့ဆိုရမှာလားဒုက္ခလို့ဆိုရမှာလားဒုက္ခလို့ဆိုရမှာပါဘုရားဒါကြောင့်မြတ်စွာဘုရားကဇာတိပြီးဒုက္ခဇာတိဆိုတာဒုက္ခတစ်မျိုးပဲနောက်တကုဇရာပြီးဒုက္ခအိုရာခြင်းရလဲဘေးတည်းဒုက္ခတစ်မျိုးပဲအဲ့တော့ဘိဒ္ဓကြီးအထူးပြောစရာမလိုဘူးအသက်ရွယ်ရလာပြီဆိုရင်ဟောဒီခန္ဓာကိုယ်ကြီးကတဖြည်းတဖြည်းနဲ့ဘိဒ္ဓကြီးအိုမလာဘူးလားအိုပါပါဘုရားမျက်လုံးကလည်းမွဲလာတယ်နားကလည်းထိုင်းလာတယ်ခါကလည်းကိုင်းလာတယ်ဩအသားရည်ကလည်းဘိဒ္ဓကြီးငကိုယ်လိုမဟုတ်တော့ဘူးယော့လာတယ်ဒါကြောင့်အိုခြင်းဆိုတဲ့တရားဒီဒုက္ခတစ်မျိုးအဲ့ဒီတရားသောကိုဘယ်သူမှမလိုခြင်းဘူးမလိုခြင်းလည်းဘိဒ္ဓကြီးတွေ့နေရတာပဲမို့လားတခိုင်းတယောက်ကတော့ပြောတယ်ရှင်ဘုရားတဲ့တပည့်တော်အခုအသက်80ရှိပြီတဲ့အဲ့တော့ဘုရားတဲ့ခန္ဓာကိုယ်ကလည်းတော်တော်လေးအိုးလာတယ်ဒါကြောင့်တပည့်တော်မှန်ဆိုရင်လုံးဝမကြည့်ဘူးမှန်မကြည့်ဘူးတဲ့မှန်မကြည့်တာကိုတပည့်တော်10နှစ်လောက်ရှိပြီတခိုင်းကြီးလို့ဘာဖြစ်လို့မှန်မကြည့်တာလဲရှင်ဘုရားတဲ့မှန်ကြည့်လိုက်ရင်တဲ့ကိုကိုကိုအိုမှန်းသီးတော့စိတ်တက်ကြတယ်ကိုယ့်ရဲ့ပုံကြီးကိုကြည်ပြီးတော့စိတ်ညစ်တယ်ဖရားတဲ့ဒါဆောင်တူရောမှန်ဆိုရင်လုံးဝမကြည့်တော့ဘူးတဲ့10နှစ်လောက်ရှိပြီမှန်ကြည့်လိုက်တော့ပါလေကိုယ့်ရဲ့ပုံတန်တန်နော်ကိုယ့်ရဲ့အသွင်တန်တန်ကိုယ့်ရဲ့ရုပ်ရည်ပုံမင်းနေတဲ့အနေထားဒါကိုတွေ့တော့ဖရားတဲ့စိတ်ညစ်တယ်တကယ်တော့ဘိသက်ရေဟောဒီဇရာဆိုတဲ့အိုခြင်းတရားရှောင်လို့ရလားမရပါဘူးဗျာရှောင်လို့မရတာကြီးကိုဘာကြောင့်စိတ်ညစ်နေရမှာလဲဒါကြောင့်ဘိသေးရေအတက်ကြီးတယ်ဆိုတာစိတ်ညစ်စရာမလိုပါဘူးအချို့ကပြောတယ်ဟာရှင်ဘုရားတက်ဒီကကြီးလာပြီဗျာတပည့်တော်30ရောက်လာပြီဗျာ40ရောက်လာပြီစိတ်ညစ်လိုက်တာအတက်ကြီးတာကိုဘိသေးရေစိတ်ညစ်နေတာအဲ့တော့အတက်ကြီးတာစိတ်ညစ်စရာမဟုတ်ဘူးဘာကြောင့်လဲအတက်အရွယ်ကြီးလာလေအတွေ့အကြုံတွေများလာအတွေ့အကြုံတွေများလာလေစိတ်တက်တွေရင့်ကျက်လာအတိညာဏ်ဤလဲဘိသက်ရဲ့ရင့်ကျက်လာစိတ်တက်တွေလဲရင့်ကျက်လာဒါကြောင့်အသက်ကြီးတယ်ဆိုတော့ဘိသက်ရဲ့ဝန်နေရမှာလားဝန်သာရမှာလားဝန်သာရမှာအားကြောင့်လဲဆိုတော့အာငယ်ငယ်တော့ဆိုတော့ဘိသက်ရဲ့ပြောခြင်းပြောလိုက်မယ်ဆိုခြင်းဆိုလိုက်မယ်အားလှုပ်ခြင်းလှုပ်လိုက်မယ်ဘာမှမစင်စားဘူးအသက်ရွယ်လေးရလာတော့ဘိသက်ရဲ့လှုပ်တဲ့မလှုပ်တဲ့ဟောနည်းနည်းလေးတော့ပါလေအစင်းသားပြောသင်းမပြောသင်းဆိုသင်းမဆိုသင်းအဲ့တော့ညံလေးနဲ့ပါလေရှင်းချင်လာတယ်ဒါကြောင့်ပြောကြတယ်ဘဝဆိုတာအသက်40မှာစတာနော်အသက်30အရွယ်ကအနေထားနဲ့အသက်40အရွယ်မှာအနေထားစိတ်တက်ခြင်းမတူဘူးအတွေ့အကြုံချင်းမတူဘူးသဘောတရားချင်းမတူဘူးဟောအသက်40ကျော်လာပြီဆိုတော့ဘိသက်ရေအစစအရာရာစဉ်းစားတယ်ရှင်းချင်တယ်အားကြောင့်လေအတွေ့အကြုံတွေကများလာပြီလေနော်အတွေ့အကြုံတွေများလာတော့ဘိသက်ရေလှုပ်တယ်မလှုပ်တယ်ဆိုတာလေးကအဲနည်းနည်းလေးပါလေစဉ်းစားတယ်အဲ့လိုစဉ်းစားတော့ဘိသက်ရေအမှားမနေဘူးလားအမှားတွေနေသွားတယ်ဒါကြောင့်အသက်ကြီးတယ်ဆိုတာဘိသက်ရေစိတ်ညစ်ရမှာလားဝမ်းသာရမှာလားမှတ်ထားဝမ်းသာရမှာနော်တချို့ကနေရင်ထိုင်ရင်ငါအသက်တွေကြီးလာပြီဆိုပြီးတော့စိတ်ညစ်နေကြတယ်တကယ်တော့ဘိန်းသေးရဲ့စိတ်ညစ်စရာမဟုတ်ဘူးဝမ်းသာရမှာဘာကြောင့်လဲအတွေ့အကြုံတွေများလာလို့အသိဉာဏ်တွေပါလေရင့်ကျက်လာလို့ဟောတရားတွေဆိုရင်ဗျာငငယ်တော့ဘာမှသိဘူးဟောအသက်ကြီးလာပြီဆိုတော့ဘိန်းသေးရဲ့တရားပွဲတွေသွားတရားတွေမျိုးမျိုးနာပြီးတော့တရားတွေဘာတွေထိုင်ပြီးတော့ဗာလေကိုမသိတာတွေသိလာတယ်မရှင်းတာတွေပို့ပြီးတော့ရှင်းသွားတယ်ဒါကြောင့်ဘိန်းသေးရဲ့အသက်ကြီးရယ်ဆိုတာဝမ်းသာရမှာနော်အေးပြီးတော့စဉ်းစားရမှာကဟောဒီလိုအသက်တွေကြီးကြီးပြီးတော့နောက်ဆုံးတော့မရဏဆိုတဲ့ ဒုက္ခနဲ့တွေ့ရလိမ့်မယ်အဲ့လိုဒုက္ခနဲ့တွေ့ပြီဆိုရင်တော့ငါဟောဒီတရားလေးကိုကျင့်ကျင်နေဆိုလို့ကျင့်လို့မရတော့ဘူးအဲ့တော့အခုချိန်ကြိုတင်ပြီးတော့ကျင့်ပါပဲဆိုတဲ့တတိလေးတော့ပေးသေးရှိဖို့လိုတယ်နော်အဲ့တော့ပြောကျင်တာကဇာတိဆိုတာလည်းဒုက္ခပဲအိုခြင်းဆိုတဲ့ဇရာတရားလည်းဒုက္ခပဲနောက်တစ်ခုဗျာတိပိဒုက္ခဗျာတိအနာယောဂါတွေဖြစ်ခြင်းဒီဒုက္ခဒါလည်းပေးသေးဒုက္ခပဲအထူးပြောစရာမလိုဘူး96ပါးယောဂါတွေဘိသေးရဲ့အဲ့ဒါတစ်ဖြည်းတစ်ဖြည်းနဲ့နော်အာမဖြစ်ဘူးတဲ့ယောဂါတွေဖြစ်လာတယ်မတွေ့ဘူးတဲ့အနာယောဂါတွေတွေ့ရပြီအဲ့ဒါဘာကြောင့်လဲခန္ဓာကိုယ်ကြီးရဲ့တဘာဝဖြစ်စဉ်ကိုပြောပြအဲ့ဒီတဘာဝဖြစ်စဉ်ဆိုတာဘိသေးရဲ့ဘယ်သူမှမလွန်ဆန်နိုင်ဘူးဒါကြောင့်ဘုန်းကြီးကဘဝဆိုတာကိုပြောနေတယ်ဘဝဆိုတာအစိုးဘက်ကိုဥတည်နေတဲ့ဖြစ်စဉ်ကြီးတစ်ခုပဲဘိဒါရဲ့ဘဝဆိုတာဘယ်ဘက်ကိုဥတည်နေလဲပူလာတယ်နာလာတယ်နောက်ဆုံးပါတယ်သိရဘယ်ဘက်ကိုဥတည်နေလဲအစိုးဘက်ကိုဥတည်နေတယ်ဟောဒီခန္ဓာကိုယ်ကြီးကဘိဒါရဲ့တဘာဝဖြစ်စဉ်အတိုင်းအစိုးဘက်ကိုဥတည်နေတယ်ဘယ်သူမှလွန်ဆန်လို့မရဘူးအဲကြောင့်မြတ်စွာဘုရားကမိန့်တယ်ချက်သားတို့ကိုယ်သာနာစေစိတ်မနာစေနဲ့ဒါကလေးမှတ်သားစရာလုံကောင်းနေတော့ဒိဋ္ဌိကိုးစားနာစေစိတ်မနာစေနဲ့ခန္ဓာကိုယ်ကြီးကတော့သူ့တဘာဝအတိုင်းနာနေမှာပဲယောဂါတွေလည်းဒိဋ္ဌိဖြစ်နေမှာပဲရှောင်လို့မရဘူးကိုးစားနာစေစိတ်မနာစေနဲ့ခန္ဓာကိုယ်ကြီးဘလောက်နာနာတဲ့စိတ်မနာစေနဲ့တဲ့ကိုးစားဦးစေစိတ်မအိုစေနဲ့ခန္ဓာကိုယ်ကြီးကဘလောက်အိုစိတ်ကိုဒိဋ္ဌိမအိုစေရဘူးမနီးရစိတ်တက်တဲ့ဒီနေ့စိတ်တက်ဖြူစင်စေရမယ်အဲ့ဒီအတွင်းမျိုးရှိရမယ်အဲ့ဒီခံဦးချက်ရှိရမယ်မနီးရအသည့်တဲ့ဒီနေ့အသည့်ရင့်ကျက်စေရမယ်မနီးရတရားတရားတဲ့ဒီနေ့တရားတရားပို့ပြီးတော့အာကုန်စေရမယ်ကိုယ်သာဦးစေစိတ်မဦးစေနဲ့ကိုယ်သာနာစေစိတ်မနာစေနဲ့ဟောဒီခန္ဓာကိုယ်ကြီးကတော့ဘိသေးရဲ့သူ့ရဲ့တဘာဝအတိုင်းအုံမြဲအုံနေမှာပဲနာမြဲနာနေမှာပဲဒါကြောင့်ဘဝဆိုတာချမ်းမို့ဘူးအစိုးဘဲကိုဥတည်နေတဲ့ဖြစ်စဉ်အေးခန္ဓာကိုယ်ကြီးကအစိုးဘဲဥတည်နေပြီမဲ့ကိုယ့်ရဲ့စိတ်ကိုယ်တော်ဘိသက်ရဲ့အစိုးဘဲဥမတည်စေနဲ့ကောင်းတဲ့ကောင်းအောင်ကြိုးစားဖို့မလိုဘူးလားဘုရားတရားဘုရင်ရဒကမာကြီးတယောက်ဘုန်းကြီးတို့နဲ့အလွန်ရင်းနှီးပါတယ်ရင်တစ်ခုကြားလိုက်ရတာအခုစေယုံရောက်နေတယ်ယနေ့တော့မေးကြည့်တယ်အာစိယုံရတာဟုတ်ပြီကွာဘာကြောင့်စိယုံကြောက်ရကြလဲပူရကြလဲဆိုတော့ရှင်ဘုရားတဲ့ကင်ဆာဖြစ်လို့တဲ့ဘာကင်ဆာလဲဆိုတော့အစာအိမ်ကင်ဆာအတက်က50ကျော်လောက်ပဲရှိသေးတယ်အဲ့တော့အစာအိမ်ကင်ဆာကင်ဆာဖြစ်ပြီဆိုတော့ဘိသေးသီမိတ်ကြတာနဲ့အတူတူပဲမို့လားအတက်က50ကျော်နေမယ်ဆိုရင်နေလို့ရသေးတယ်အခုတော့ကင်ဆာတဲ့မကြခင်မိသေးရေနော်တရားတော်မယ်အဲ့တော့ဝါနေပဲလဲဖြင်းပြီးတော့သူ့ရဲ့မိသားစုတခါတည်းအရှင်ဘုရားသွားပါပြီဖြင့်ဘလို့မှကုလို့မရတော့ဘူးဖေ။အဲ့တော့ဘုန်းကြီးကသူတို့ရဲ့အနေထားလေးကိုကြည့်ပြီးတော့စဉ်းစားတယ်ဒါပါလဲဆိုတော့ဗျာတိပဲဗျာတိဆိုတာအနာယောဂဩဗျာတိနှိမ့်ဆက်ပြီဆိုရင်ဘယ်သူမှမခံနိုင်ပါလားအဲ့တော့မနာခင်အချိန်လေးမှာငါတို့တတ်နိုင်တယ်ဗျာကုသိုလ်ကောင်းမှုရေများများလုပ်ဖို့လိုတယ်ဆိုပြီးတော့အဲ့ဒီအတွေ့လေးဝင်လာအဲ့တော့ပြောချင်တာကဘိသက်ရဲ့ခန္ဓာကိုယ်ကြီးကတော့သူ့ရဲ့တဘာဝအတိုင်းအိုမြဲအိုနေပါပဲနာမြဲနာနေပါပဲသို့သောကိုယ့်ရဲ့စိတ်ကလေးကိုတော့နော်အစိုးဘဲကိုဥမတည်စေနဲ့ကောင်းတဲ့ကောင်းအောင်ကြိုးစားဓမ္မဘိသက်ရဲ့ကိုယ့်ရဲ့ဘဝလေးကတန်ဖိုးရှိမှာအဲ့တော့နံပါတ်၄ဇာတိပိဒုက္ခပရိဒဏိနေရခြင်းဒီဆင်းရဲနံပါတ်နဲ့သရာပိဒုက္ခအိုရခြင်းသည်ဆင်းရဲနံပါတ်၃ဗျာတိပိဒုက္ခအနာယောဂါတွေဖြစ်ခြင်းသည်ဆင်းရဲနံပါတ်၄မရဏံပိဒုက္ခံမရဏဆိုတာသိခြင်းတရားသဗ္ဗေဘာယန္တိမေစုနောတတဝရံတတဝရံသိရမှာကြောက်အားကြောင့်လေသိရပြီဆိုရင်လက်ရှိအနေအထားကိုစွန့်လို့ရတော့မယ်ကိုယ်ပိုင်တဲ့ပစ္စည်းဥစ္စာတွေစွန့်လို့ရတော့မယ် ကိုယင်းဒီတဲ့ပုဂ္ဂိုလ်ရဲ့ကိုယ့်ရဲ့မိသားစုနဲ့ခွဲရတော့မယ်သိတဲ့တကယ်မသိသေးဘူးစမ်းပြီးတော့သိကြည့်အာမနဲ့ပြန်သိရလိမ့်မယ်လို့တွေးကြည့်လောကကြီးမှာသိတဲ့ပြောစရာဆိုတာရှိသေးလား
မရှိပါဘ
ူးဗျာဒါကြောင့်မိသားရဲ့တတဝါတိုင်းသိရမှာကြောက်လက်ရှိအနေထားကိုစွန့်လို့ရမှာကိုအလွန်စိုးရိမ်ကြဒါပေမဲ့ဒီတရားစုနဲ့ပိဋကတ်တွေ့ကိုတွေ့ရမယ်မတွေ့ချင်လို့မရဘူး။ဒါကြောင့်မြတ်စွာဘုရားကခြေသားတို့သိခြင်းတရားကိုစဉ်းစား။သိခြင်းတရားကိုစဉ်းစားရင်ကွာတဲ့။ဘာလို့တင့်တယ်လဲဆိုတဲ့အဖြေဒီအလိုလိုရလာနိုင်မယ်။ဩဘဝဆိုတာထာဝရစုတ်ကင်ထားလို့မရ။ငါတို့လူဝါကြီးကိုရလာကြ။လူဝါဆိုတာတန်ဖိုးရှိတာမှန်နေ။ဒါပေမဲ့စုတ်ကင်ထားလို့မရဘူး။တနည်းပါလဲစွန့်လို့ရအောင်မှာ။ဒေတယေအတောကမင်းတရားကြီးကိုကြည်လိုက်ဘုရားတဏ္ဍာရောမှာတော့အလူတန်းဆုံးပုဂ္ဂိုလ်ဒီအတောကမင်းတရားကြီးပဲဇီရီဘောင်း7000လေးတောင်ဇီရီဘောင်း7000လေးတောင်ကျောင်းဘောင်း7000လေးတောင်ဟာဒေတယေလူလိုက်တာပြိမဲ့ကုန်လူမဲ့ခန်းဒါကြောင့်ဟောဒီဗုဒ္ဓတဏ္ဍာရောကြီးမှာအလူဆုံးပုဂ္ဂိုလ်ဒီအတောကမင်းတရားကြီးဘုံကလည်းလုံကြီးမားရဲ့အိန္ဒိယတနိုင်ငံလို့သဘူဒီပါကျွန်းတစ်ခုလုံးကဘိသေးအုပ်ဆိုးရတယ်သူ့ရဲ့လက်အောက်မှာအကုန်လုံးရောက်ကြရောက်ပြီးတော့အဲ့ဒီသဘူဒီပါကျွန်းတစ်ခုလုံးသည်သူ့ရဲ့ပိုင်နဲ့ပဲအဲ့ဒီလိုဘုန်းကံကြီးတဲ့အတောကမင်းတရားကြီးဒီကံဒီအချိန်မှာဘိသေးဒီကံဒီစေတဲ့မှာသူ့ရဲ့လက်ထဲကြည်လိုက်တော့ဇီးပြူသည်လေးတချမ်းပဲရှိတော့တယ်ကျန်တဲ့သူ့ရဲ့နိုင်ငံသူ့ရဲ့အာဏာနော်ဘာတခုမှမပိုင်တော့ဘူးသူ့ရဲ့လက်ထက်မှာဗိဒ္ဓရဲ့ဇီးပြူတိလေးတစ်ချမ်းပဲရှိတော့တယ်အဲ့ဒီဇီးပြူတိတစ်ချမ်းကိုင်းပြီးတော့အတောကမင်းတရားကြီးနော်နတ်ရွာဆန်သွားအဲကြောင့်ဘုန်းကြီးတို့စာပေကပြောထားတကယ်လံမိဒီနေဗုဒ္ဓဝါတတဝါကိုတိတတသူကိအတ္တမလကမတ္တတအန္တိဣဒ္ဓရတံကတောသကလမိတိနေအိန္ဒိယတဏ္ဍငံလုံးကိုဗုဒ္ဓဝါအုပ်စိုးရသည်ဖြစ်၏ဂောတိတတံဂရိတယကုံတိတိုင်အောင်ဂောတိတတံဂရိတယကုံတိတိုင်အောင်တတဝါပေးလူသည်ဖြစ်၏အန္တိသေကနိယနောက်ဆုံးအခါမှာအန္တိတေကနိယနောက်ဆုံးအခါမှာအတ္တမလကမတ္တတဇီးပြူသည့်တချမ်းများကိုဣဒ္ဓရတံအစိုးရသည်ဤဖြစ်သောကတောရောက်သည်ဟောဒီဖြစ်လေတော့ဤအတောကမင်းတရားကြီးဇဗူရိပါကျွန်းတစ်ခုလုံးအုပ်စိုးရတဲ့မင်းတရားကြီးဂရိတရားလူခဲ့တဲ့မင်းတရားကြီးဒီကံဒီချိန်မှာဘိသက်ရဲ့လက်ထဲမှာဇီးပြူသည်လေတချမ်းပဲပိုင်တော့တယ်အဲ့ဒီလိုနဲ့ဘိသက်ရဲ့နတ်ရွာဆန်သွားတယ်။ဒါကြောင့်ဒါကိုကြည့်မယ်ဆိုရင်လောကကြီးမှာဘယ်အရာကိုမှစိုးကြိမ်ထားလို့မရဘူး။အကုန်လုံးစွန့်လို့ရ။ကိုယ်ပိုင်နဲ့တင်းနဲ့ဟောဒီခန္ဓာကိုယ်ကြီးဒီပဲ။နောက်ဆုံးဘိသက်ရဲ့မစွန့်လို့ရဘူးလား။မရပါဘူး။နောက်ဆုံးတော့သေပြီဆိုတဲ့အခါမှာဩပြာလေးပဲကြံတော့တယ်နော်။အခုခေတ်တော့လွယ်ပါတယ်ဗျ။အရှိတော်မှာဘိသက်ရဲ့ထင်းဒီပိုင်နဲ့ဆွေးရရင်အခုတော့မိတကြိုတွေထဲလိုက်ပြီဆိုရင်ဩဗိဒ္ဓရဲ့ပြာလေးပဲကြံတော့ဒါကြောင့်လောကကြီးမှာဗိဒ္ဓရဲ့ဘာတစ်ခုမှမပိုင်ဘူးမပိုင်သည့်အတွေ့ဘာကိုမှစုတ်ကင်ထားလို့မရဘူးဆိုတာကိုနားလည်ထားရမယ်အဲ့ဒါလေးကိုသိပြီဆိုရင်ဗိဒ္ဓရဲ့ဒီနေ့အချိန်မှရှင်သန်နေတဲ့အခိုက်အတန့်မှာဘာလို့တင့်တယ်လေဒါလေးစဉ်းစားဖို့လိုတယ်ဘုန်းကြီးတို့ရဲ့ဆရာဖြစ်တဲ့တိရိကုဆိုတော်ကြီးကတော့မိတ်တယ်ဘာယူသွားမလဲဘာခြံထားမလဲဒီနေ့တရားဟုတ်မယ်တရားကမဆန်းဘူးလူတိုင်းတရားမှာတတဝါတိုင်းတရားမှာမတိခင်ချိန်လေးမှာဘာလုပ်မလဲဘာတွေယူသွားမလဲဘာတွေခြံထားမလဲကုသိုလ်ကောင်းမှုတွေယူသွားရမယ်ပါရမီကောင်းမှုတွေများများကြီးယူသွားရမယ်ပြီးတော့ဓမ္မအမွေတွေခြံထားကြရမယ်ကိုသားကိုသမီးကိုဆွေကိုမျိုးကိုရဲ့တပည့်သားမျိုးကောင်းတဲ့အလုပ်တွေဗိဒ္ဓရဲ့အမွေတွေပေးထားကြရဓမ္မအမွေပေါ့နော်ပစ္စည်းအမွေနဲ့ဓမ္မအမွေဆိုပြီးတော့အမွေနှစ်မျိုးရှိသည့်နဲ့ဗိဒ္ဓရဲ့ဓမ္မအမွေကပို့ပြီးတော့တန်ဖို့ရှိဒါကြောင့် မတိခင်အချိန်လေးမှာတန်ဖိုးရှိတဲ့လုပ်တွေကိုညာမညာကြီးလုပ်ဖို့ပရိသတ်ကြီးမလိုဘူးလား
မလို
ပါဘူး။ဒါကြောင့်လေဒီနေ့သိရအောင်မယ်သိတယ်ဆိုတာလေဒုက္ခတစ်မျိုးအဲ့တော့ဒုက္ခဘယ်နှမျိုးရှိသွားပြီ
၄မျိုး
လေးမျိုးရှိသွားပြီနော်ဇာတိဆိုတဲ့ဝိဖွာခြင်းဒုက္ခစရာဆိုတဲ့အိုခြင်းဒုက္ခဖြာရီဆိုတဲ့နာခြင်းဒုက္ခမရဏဆိုတဲ့သိခြင်းဒုက္ခနောက်တစ်ခုကဘေးတဲ့အပိယေဟိတံယောဂဒုက္ခကိုမချင်းမနှစ်သက်တဲ့ပုဂ္ဂိုလ်တွေနဲ့အတူတူနေရခြင်းဒီဒါလည်းဒုက္ခတစ်မျိုးပဲဒုက္ခပါဠိဟိတံဝါသောပါဠိလူမိုက်တို့နဲ့တံဝါသောအတူတကွနေရခြင်းဒီဒုက္ခဆင်းရဲအဲ့တော့ဘေးတဲ့ပတ်ဝန်းကျင်ဒုက္ခလောကမှာလူမိုက်နဲ့လူလိမ္မာလူမိုက်ကပိုများတယ်လူတို့လူမိုက်ဆိုတာဘေးတဲ့ကြီးရှောင်လို့ရမလားမရဘူးကိုယ့်ရဲ့ပတ်ဝန်းကျင်ကိုကြည့်လိုက်လူလိမ္မာကနေပြီးတော့လူမိုက်ကပူများတယ်ဒါကြောင့်လူမိုက်ဆိုတာဘေးတဲ့ရှောင်လို့မရဘူးရှောင်လို့မရသည့်အတွက်အတူတူနေရတယ်အတူတူနေရရင်ဆင်းရဲတယ်ဒါပါလဲဆိုရင်ပတ်ဝန်းကျင်ဒုက္ခဘေးတဲ့ပါဒုက္ခဒါကိုကြည့်မယ်ဆိုရင်တဲ့လူဘုံလူလောကကြီးဟာဒုက္ခဘုံလို့ဆိုလို့မရဘူးတဲ့ဒုက္ခဘုံလူစိုးလူမိုက်တွေရှောင်လို့မရတော့ဘေးတည်းလူလောကဆိုတာဒုက္ခဘုံဟုတ်ဒုက္ခဘုံပဲနောက်တစ်ခုကပိယဝိပယောကကိုချစ်တဲ့ပုဂ္ဂိုလ်တွေကိုမြတ်လို့တဲ့ပုဂ္ဂိုလ်တွေကိုခင်မင်းတဲ့ပုဂ္ဂိုလ်တွေမိသားစုအတိုင်းဝိုင်းဆွေမျိုးဒါရင်းနဲ့ခွဲရပြီဆိုတဲ့အခါမှာလည်းဘေးတည်းမဆင်းရဲဘူးလားဆင်းရဲပါဘူးအေးဒါလည်းဒုက္ခတစ်မျိုးပဲအချို့မိဘတွေဆိုရင်သားတွေသမီးတွေကမ္မကအကြောင်းမလားလို့သိမြန်သိသွားရင်အာဘိတဲ့အယုတ်ကျိုးပြဖြစ်သွားတောကားတွေဖြင်းပြီးတော့မစားနဲ့မတောင်းနဲ့မအိမ့်နဲ့အဲ့ဒီလိုကိုဖြစ်သွားကြဒါပါလေဆိုရင်ကိုယ့်ရဲ့ချစ်ခင်မြန်နိုးတဲ့ပုဂ္ဂိုလ်တွေနဲ့ခေါ်ရလို့အဲ့တော့မချစ်မနစ်တဲ့ပုဂ္ဂိုလ်တွေပေါင်းဆောင်ရခြင်းဟာဆင်းရဲတယ်လို့ချစ်ခင်မြန်နိုးတဲ့ပုဂ္ဂိုလ်တွေနဲ့ခွဲရခြင်းဟာလေဆင်းရဲတာပဲနောက်တစ်ခုကယံပိဇာနာလည်းပဲဒီတံပိဒုက္ခလိုခြင်းပါလေရဲ့မရဘူးဖြစ်ခြင်းပါလေရဲ့မဖြစ်ဘူးဒါလည်းဒုက္ခတစ်မျိုးပဲအဲ့တော့ပုထုဇဉ်မှန်သမျှလောဘရှိလောဘရှိတော့ဘိန်းတဲ့ဟိုဟာလည်းလိုခြင်းဒါလည်းလိုခြင်းဟိုဟာလည်းရခြင်းဒါလည်းရခြင်းလိုခြင်းတိုင်းရသလားဆိုတော့မရဘူးမရတော့ဘိသက်ရေမရှင်းရဘူးလားရှင်းရတယ်လောဘရှိနေတော့ဘိသက်ရေဟိုဟာလည်းဖြစ်ခြင်းဒါလည်းဖြစ်ခြင်းကိုနေမှာလဲကိုကအသာဆုံးဒီနေမှာလဲကိုကအသာဆုံးဟာအဲ့ဒီနေမှာလဲငါကဆွမ်းနိုင်တယ်ဟောဘိသက်ရေဖြစ်ခြင်းတွေကလည်းအများကြီးပဲဒါပေမဲ့ဖြစ်ခြင်းတိုင်းဖြစ်သလားဆိုတော့မဖြစ်ဘူးမဖြစ်တော့ဘိသက်ရေမရှင်းရဘူးလားဟုတ်တယ်နေရကောင်းကြီးတို့နေဘက်မှာကလေးမလေးတယောက်စေတန်းဆံဝဲရှိတယ်စေတန်းဆံဝဲကျသွားတယ်ကျရှုံးတယ်ပေါ့ဆံဝဲကျလို့ဆိုပြီးတော့ဘိန်းတည်းစိတ်တက်ကြပြီးတော့အစိတ်တော့တယ်အာမိဘလေးတခါတည်းကြောက်ရတယ်ဖြစ်ပြီးတော့စိတ်ယုံပိုးလိုက်ရကံကောင်းလို့ဘိန်းတည်းမသေးတာနော်ဆံဝဲကျလို့အစိတ်တော့တယ်အဲ့ဒါပါလဲဆိုရင်ကိုဖြစ်ချင်တာမဖြစ်လို့ဒါကြောင့်ဘိသက်ရဲ့လိုချင်တာမရလဲဆင်းရဲတယ်ဖြစ်ချင်တာမဖြစ်တာလည်းပဲဆင်းရဲတယ်ဒါကြောင့်ကိုယ့်ရဲ့လောဘလေးကိုယ့်ရဲ့ဆန္ဒလေးကိုလျှော့ဖို့မလိုဘူးလားမ
လိုပါဘူ
းအဲ့တော့လိုချင်တိုင်းမရဘူးလိုချင်တိုင်းမရဘူးမရမဲ့အတူတူဘိသက်ရဲ့အဲ့ဒီလိုချင်တဲ့လောဘလေးကိုလျှော့လိုက်စုတ်ကင်မထားနဲ့စွဲမထားနဲ့စုတ်ကင်ထားမယ်စွဲထားမယ်ဆိုရင်ပြင်းမှန်းတယ်ဘာကြောင့်လဲစွဲထားလို့မရဘူးကိုယ့်ရဲ့လောဘလေးကိုရှော့နေရရှော့ရင်ပါလေတက်တာနော်ဆွဲထားရင်ပါလေဆင်းရဲတယ်အဲ့တော့လိုချင်တိုင်းမရဘူးဖြစ်ချင်တိုင်းမဖြစ်ဘူးမဖြစ်မဲ့တူတော့ဘိသက်ရဲ့ကိုယ့်ရဲ့ဆန္ဒလေးကိုပါလေရှော့လိုက်ပါအဲ့တော့ဒီနေရာမှာဘယ်လိုနားလည်ရမလဲဆိုရင်အရာရာတိုင်းကိုစုတ်ကင်မထားနဲ့စုတ်ကင်ထားရင်ပင်ပန်းနေဖြစ်ကိုဖြစ်ရမယ်အရာကိုရမယ်ဆိုပြီးတော့ဘိသက်ရဲ့စုတ်ကင်မထားနဲ့စုတ်ကိန်ခန်းလေးပင်မန်းလေးပဲ ဆွေးထားလေဆင်းရဲလေပဲအဲကြောင့်ကိုယ့်ရဲ့လောဘကိုယ့်ရဲ့စန္ဒအဲ့ဒါလေးပါလေမလဲလျှော့ရမယ်နော်ကိုယ့်ရဲ့လက်ကလေးကိုရှည်လိုက်ရမယ်ပေါ့ဗျာစုတ်ကံမထမ်းနဲ့ရှည်လိုက်ပြီဆိုရင်စိတ်ထဲမှာပါလေတက်တာသွားတယ်နော်အာမယမကစုတ်ကံထမ်းမယ်ဆိုရင်တော့အဲ့ဒီဘုဂ်ကိုဆင်းရဲပြီလို့မှတ်လိုက်တော့ယံပိဿာနာလည်းပဲဒီတံပိဒုက္ခလိုချင်တာမရခြင်းဟာလည်းပဲဆင်းရဲတယ်ကြည့်တော့ပိဋကရဲ့ဒုက္ခဘယ်နှမျိုးရှိသွားပြီခုနှစ်မျိုးရှိသွားပြီဇာတိမွေးလာခြင်းအလည်းဆင်းရဲတယ်ဇရာအိုခြင်းအလည်းဆင်းရဲတယ်ဗျာတိနာခြင်းအလည်းဆင်းရဲတယ်မရဏသိခြင်းအလည်းဆင်းရဲတယ်မချိမနစ်တဲ့ပုဂ္ဂိုလ်တွေနဲ့နေရတာလည်းဆင်းရဲတယ်ချစ်ခင်မြတ်တို့ရဲ့ပုဂ္ဂိုလ်တွေနဲ့ခွဲရတာလည်းဆင်းရဲတယ်လိုချင်တာမရခြင်းဟာလေဆင်းရဲတယ်ဒုက္ခဘယ်နှမျိုးနောက်ဆုံးမြတ်စွာဘုရားကဘေးသက်ရဲ့အနည်းချုပ်ပြီးတော့ပြောလိုက်အေးချစ်သားတို့အဲ့ဒီဒုက္ခမျိုးစုံနဲ့တွေ့ရခြင်းသည်တဲ့ဒီခန္ဓာကြီးရှိလို့တဲ့ဒါရှင်းသွားပြီဘေးသက်ဘာရှိလို့ဟောဒီဘဝခန္ဓာကြီးရှိလို့ဘဝခန္ဓာကြီးမရှိဘူးဆိုရင်ပိဋကရဲ့ဇာတိဆိုတဲ့ဒုက္ခလည်းမရှိတော့ဘူး၊ဗျာတိဆိုတဲ့ဒုက္ခလည်းမရှိတော့ဘူး။အာရတာမလို့လိုတာမရဆိုတဲ့ဒုက္ခတွေလည်းမရှိတော့ဘူး။ဟောဒီခန္ဓာကြီးရှိနေလို့ပါလေဆင်းရဲနေတာ။ဒါတော့ပိဋကရဲ့အနှစ်ချုပ်ပြီးတော့ပြောလိုက်တာနော်။ဘိက္ခဝေငံဤတတော်မြတ်จิตာယံတို့တံခိတိနာအနှစ်ချုပ်အပြင်ပင်စငါးမျိုးကုန်သောဥပါဒနေခန္ဓာဆွေလန်းစင်ရဟောဒီခန္ဓာတို့သည်ဆွေလန်းစင်ရခန္ဓာငါးမျိုးသည်ဒုက္ခဆင်းရဲကြောင်းစေစေဧကံဖြစ်ကြလေကုန်၏ဣတိဤသို့ဘဂဝါဘုန်းတော်ကြောင့်ပတ်သက်ခြင်းဘုရားရှင်ကိုယ်တော်မြတ်သည်ဂရေတိကောင်းစွာမဲ့တွေမိန့်ချက်တော်မူခဲ့ပါပေတည်းတည်းသစ္စာလေးပါးရဲ့ကဒုက္ခသစ္စာဆင်းရဲခြင်းအမှန်တရားအဲ့ဒီဒုက္ခသစ္စာပြီးတော့ဘိဒ္ဓရဲ့သမုဒိယသစ္စာဆင်းရဲဖြစ်ကြောင်းအမှန်တရားဟောဒီခန္ဓာငါးပါးကြီးရလာတယ်တဲ့မြတ်စွာဘုရားကအနှစ်ချုပ်ပြီးတော့ပြောလိုက်တယ်ချစ်သားတို့ဒီခန္ဓာရှိတော့ဆင်းရဲတာကွာတဲ့အဲ့တော့ဟောဒီခန္ဓာငါးပါးသည်ဒုက္ခသစ္စာပဲတဲ့အေးဟုတ်ပြီဟောဒီခန္ဓာငါးပါးဘဝခန္ဓာဘာကြောင့်ဖြစ်လာလဲဆိုရင်ဘိသက်ရဲ့အကြောင်းတရားကိုရှင်းလိုက်တော့တဏှာလောဘကိုတွေးရတယ်လိုချင်တယ်ရချင်တယ်ဖြစ်ချင်တယ်ဒါပါလေတဏှာလောဘအဲ့ဒီတဏှာလောဘသည်ဒုက္ခဖြစ်ခြင်းရဲ့အကြောင်းတရားဒုက္ခဖြစ်ခြင်းရဲ့အကြောင်းတရားဖြစ်လို့ဘိသက်ရဲ့သမုဒိယသစ္စာဘာသစ္စာသ
မုဒိယသစ္စာ
အဲ့ဒီအကြောင်းကိုမြတ်စွာဘုရားကဆက်ပြီးတော့မိန့်တယ်ဣဒံခောပါဏဘိကဝေဒုက္ခသမုဒယံအရိယသစ္စာယာယတနာပောနောဘဝိကာနန္တိရာဂသဟဂတာတတရပိဏ္ဍိနိတေယတိတံကမ္မတနာဘဝတနာဝိဘဝတနာဘိကဝေငါယိတံရောမြချက်တယံတုဣဒံဣစုအတတတိကဒုက္ခသမုဒိယဒုက္ခသမုဒိယဖြစ်သောအရိယသစ္စာအရိယသစ္စာပါပဲယာယတနာအကျင့်တနာသည်ဘောနောဘဝိကတပံဘဝတိကိုဖြစ်စေတတ်ပါပေ၏နန္ဒီရာဂတဟကတာနိတ္တချင်းတမချင်းနဲ့တကားဖြစ်ပါပေ၏တတရထိုးထိုးဘဝမှာအဘိနန္ဒီနီအလွန်နှစ်သက်တပါပေ၏တယထိတံထိုတနာဟုသည်ကအဘယ်နီကာမတနာဇကာမတနာ၎င်းဘဝတနာဇဘဝတနာ၎င်းဝိဘဝတနာဇဝိဘဝတနာ၎င်းဣဒံဤသည်ကဒုက္ခသမုဒယံဒုက္ခသမုဒယဖြစ်သောအရိယသစ္စာအရိယသစ္စာပါပဲ ဣတိဣသူဘဂဝါဘုံတော်ကြောင့်ပတ်တခင်ဘုရားရှင်ကိုရောမြတ်သည်ဂရိတိကောင်းစွာမဲ့တွင်မိတ်ချတော်မူခဲ့ပါပေတည်းတည်းမြတ်စွာဘုရားကသမုဒိယတစ္ဆာနဲ့ပတ်သက်ပြီးတော့ပြောပြရတယ်ချက်သားတို့ခန္ဓာ၅ပါးသည်ဒုက္ခမှန်နေกว่าတဲ့အဲ့ဒီဘဝဆိုတဲ့ဟောဒီခန္ဓာကြီးနော်ဘဝခန္ဓာကြီးဘာကြောင့်ရလာလဲဆိုရင်တဏှာလောဘကြောင့်ဣတဏှာလောဘဆိုတာအချမ်းမဟုတ်ဘူးတဲ့ပေါ်သောဘဝိကာတဲ့ဘဝသစ်ကိုဖြစ်စေတတ်တယ်ဘဝတွေတစ်ခုပြီးတစ်ခုဖြစ်လာတယ်ဆိုတာဟောဒီတဏှာလောဘကြောင့်ပဲအလုဝါကြီးရလာတယ်ဗြဟ္မာဘဝရလာတယ်တိရိစ္ဆာန်ဘဝရလာတယ်အဲ့ဒီလိုဘဝအသစ်အသစ်ဘဝတွေအမျိုးမျိုးဖြစ်ပေါ်လာတယ်ဆိုတာဟောဒီတဏှာလောဘကြောင့်ဒါကြောင့်ဟောဒီတဏှာလောဘသည်ဘဝကိုဖြစ်စေတတ်သည့်အတွေ့ဒိဋ္ဌရဲ့ဒါဒုက္ခရဲ့ဖြစ်ကြောင်းတရားပဲဒုက္ခဖြစ်ကြောင်းတရားဖြစ်လို့ဘာသစ္စာတမှုတရားသစ္စာသိနေရဲ့ဘာသစ္စာဘာဖြစ်ကြောင်းဒုက္ခဖြစ်ကြောင်းဘဝတွေရလာတယ်ဆိုတာဒီတဏှာရှိလို့တဲ့ယဟန္တာပုဂ္ဂိုလ်ကြီးယဟန္တာပုဂ္ဂိုလ်ကြီးမှာဘိနေရဲ့တဏှာလောဘရှိသေးလားမရှိပါဘူးဗျာတဏှာလောဘမရှိတော့ကဲအရာစကားနဲ့ပြောလိုက်ရအောင်ယဟန္တာပုဂ္ဂိုလ်များသိပြီဆိုရင်နောက်ထပ်ဘဝဆိုတာရှိသေးလားမရှိပါဘူးခင်ဗျာဟာနောက်ထပ်ဘဝဆိုတာမရှိတော့ဘူးနော်လူဘဝနတ်ဘဝဗြဟ္မာဘဝဘယ်လိုဘဝမှာပိတ်သေးထပ်ပြီးတော့မဖြစ်တော့ဘူးအဲ့ဒါဘာကြောင့်လဲတဏှာလောဘကုန်ခန်းသွားလို့ယန္တာပုဂ္ဂိုလ်တွေမှာတဏှာလောဘဆိုတာမရှိတော့ဘူးတဏှာလောဘဆိုတာမရှိတော့သည့်အတွက်ပိတ်သေးဘဝဆိုတာလည်းမရှိတော့ဘူးဟောပုထုဇဉ်ပုဂ္ဂိုလ်တွေကြတော့သိပြီးတဲ့နောက်ဒီဘဝသိပြီးဆိုရင်နောက်ထပ်ဘဝတစ်ခုရလာတယ်ကုသိုလ်ကောင်းမှုရှိမယ်ဆိုရင်ကောင်းတဲ့ဘဝတွေရလာမယ်။အကုသိုလ်ကောင်းမှုမရှိဘူး။အကုသိုလ်လုပ်နေတဲ့ပုံစံတွေဆိုရင်ငရဲတို့တိရစ္ဆာန်တို့အဲ့ဒီလိုမကောင်းတဲ့ဘုံဘဝတွေရောက်သွားတယ်။အဲ့ဒါဘာကြောင့်လဲ။တဏှာလောဘရှိလို့သောတာပန်သကရာကံအနာကံအဲ့ဒီပုံစံတွေသိပြီဆိုရင်လည်းပိသေး။ဟောသူတို့မှလည်းပဲဘဝဆိုတာထပ်ပြီးတော့ရလာတာပဲ။သူတို့ကတော့အရိယာပုဂ္ဂိုလ်တွေဆိုတော့မကောင်းတဲ့ဘဝတော့မဟုတ်ဘူး။ကောင်းတဲ့ဘဝလူဘဝနတ်ဘဝပြမဘဝပေါ့ဘလူဘဝပဲဖြစ်ရဲ့ဘိတ္တရေဒီခန္ဓာကြီးရှိနေသည့်အတွေ့ဒုက္ခဆိုတာရှိနေတာပဲအဲ့တော့ပြောချင်တာကယဟန္တာပုဂ္ဂိုလ်တွေမှာတဏှာလောဘမရှိတော်သည့်အတွေ့ဘဝဆိုတာမရှိတော်ဘူးဘဝဆိုတာမရှိတော်သည့်အတွေ့ဘိတ္တရေတောကရူပရိဒီဝရူနော်အဲ့ဒီလိုဒုက္ခတွေခြုံငိမ့်သွားပြီခါရပါမြတ်စွာဘုရားရာဇကြုံမျိုးရဲ့ကြွအဲ့ဒီလိုကြွရင်းနဲ့ဘိသေးရေဝက်မလေးနော်တကောင်မြင်လိုက်အဲ့ဒီဝက်မလေးမြင်တော့မြတ်စွာဘုရားကပြုံးနေမြတ်စွာဘုရားတို့ပြုံးခြင်းသည်အကြောင်းရှိတယ်အကြောင်းမရှိဘဲနဲ့မပြုံးဘူးအဲ့တော့အရှင်အနန္ဒာကမေးတယ်အရှင်ဘုရားဘာကြောင့်ပြုံးတော်မူတာလဲဘုရားဘာကိုမြင်လို့ပြုံးတာလဲဘုရားဆိုပြီးတော့မြတ်စွာဘုရားကိုမေးတော့မြတ်စွာဘုရားကအနန္တာတဲ့မဲဝဲမလေးကိုကြည်လိုက်กว่าအဲ့ဒီဝဲမလေးဟာတဲ့ဟိုကကုတ္တမြတ်စွာဘုရားလက်ထက်ကကုတ္တမြတ်စွာဘုရားလက်ထက်ကကျမလေးဖြစ်ခဲ့သည်တဲ့အဲ့ဒီကျမလေးဘွားကနေတည်တော့မင်းသမီးဖြစ်လာဘရင်ရဲ့သမီးတော်မင်းသမီးလေးဖြစ်လာအဲ့ဒီမင်းဒီဘဝကနေကုသိုလ်ကောင်းမှုတွေလို့ဇန်နေပါရီရပထမဇန်တို့ဒုတိယဇန်တို့တတိယဇန်တို့ဇန်ရတဲ့ပုံကိုယ်တွေသိရင်ဘိသက်ရေပြမဘုံရောက်ရတယ်နော်အဲ့ဒီမင်းဒီဘဝကနေသိတဲ့အခါမှာတဲ့ဇန်ရသည့်အတွေ့ပြမဘုံရောက်သွားအဲ့ဒီပြမဘုံကနေဘိသက်ရေကုသိုလ်ကောင်းမှုတွေကုန်ပြီကုသိုလ်ကောင်းမှုတွေကုန်ပြီဆိုတဲ့အခါမှာအောက်ပြန်ဆင်းတထေသမီးဖြစ်လာဒါကအဲ့ဒီတထေသမီးဘွားကနေအခုဝဲမာလီဖြစ်လာတာကွာအလုံးအံ့ဩစရာကောင်းလေဘွားတွေအမျိုးမျိုးချင်းလေခဲ့ရတယ်တိရိစ္ဆာန်ဘွားလည်းရောက်ခဲ့တာပဲလူဘွားလည်းရောက်လိုက်တာပဲ ဟောဗြဟ္မာကြီးတော်ဖြစ်ခရရည်အဲ့ဒီဗြဟ္မာဘွားကနေကမ္မကောင်အကြောင်းမလာတော့လူပြည်ပြန်ရောက်လာလူပြည်ကနေဗေဒိတ်အကုသိုလ်လုံးသည့်အတွက်အခုပါလေဝမ္မာလီဖြစ်သွားတာဒါကြောင့်ပြောတယ်ဗြဟ္မာပြည်မှာတဝင်းဝင်းဝက်ဆက်ချင်းမှာတမျိုးမျိုးဗြဟ္မာမင်းကြီးဟာလည်းနောက်ဆုံးတော့ဗေဒိတ်တရိစ္ဆာန်မဖြစ်နိုင်ဘူးလားဖြစ်နိုင်တယ်အေးအဲ့ဒီလိုဘဝတွေအမျိုးမျိုးကျင်လည်ရတဲ့ဆိုတာဟောဒီတဏှာလောဘကြောင့်တဏှာလောဘဒါကုန်ခန့်သွားပြီမရှိတော့ဘူးဆိုရင်ဘိသက်ရဲ့အဲ့ဒီလိုဘဝမျိုးတွေဖြစ်เสียအကြောင်းမရှိဘူးအဲ့လိုဘဝအမျိုးမျိုးကျင်လည်ရတဲ့ဆိုတာလက်သက်တရားကိုရှာလိုက်တော့တဏှာလောဘကိုတွေးတယ်တဲ့ဒါကြောင့်တဏှာလောဘသည်ဒုက္ခဖြစ်ကြောင်းသမုဒယသစ္စာဘာသစ္စာယာယတနာအကျင့်တနာသည်ဘောနောဘဝိကာတဖန်ဘဝသေးကိုဖြစ်စေတတ်ပါ၏နန္ဒီယကတာကတနိသေခြင်းတတ်မဲ့ခြင်းနှင့်တကားဖြစ်ပါ၏လူရင်နဲ့ရခြင်းနဲ့နှစ်သက်တဲ့တွေ့တာတဲ့မဲ့မောတဲ့တဏှာလောဘနန္ဒီယကတာကတနိသေခြင်းတတ်မဲ့ခြင်းနှင့်တကားဖြစ်ပါ၏တတရတတရထို့တို့ဘဝမှာအဘိနန္ဒီနိနှစ်သက်တတ်ပါ၏ဘဝတခုရလာပြီဆိုရင်အဲ့ဒီဘဝပေါ်မှာဘိသက်ရေတွေ့တာသွားတယ်။အာဒီနေရာလေးရောက်လာပြီဆိုရင်အနေကြတဲ့အခါမှာအဲ့ဒီနေရာမှာတန်ရောစဉ်ဖြစ်သွားတယ်။ဒါကြောင့်ဘိသက်ရေလူရဲ့စိတ်ပေါ့အာယုန်တခုစုပ်ကံပြီးပြီဆိုရင်မလွတ်နိုင်တော့အဲ့ဒါပါလေဥပါဒံပဲတဏှာကနေဥပါဒံအစိတ်ကိုရောက်သွားတာတဏှာကတာမန်လေးလိုချင်တာဟောဥပါဒံကျတော့ပါလေဆွေးလန်းသွားပြီဒီနေရာလေးနေနေကြဒီနေရာကနေမခွဲနိုင်တော့ဘူးဒီဘဝလေးဖြစ်နေကြအဲ့ဒီဘဝကနေဘိသက်ရေနော်မစွန့်လွတ်နိုင်တော့ဘူးအဲ့ဒီဘဝလေးကိုပဲလိုချင်နေတာဒါပါလေတဏှာပဲဟိုမင်းတကာတထေးအလွန်ချမ်းသာတဲ့တထေးကြီးပေါ့အားကြောင့်အခုလိုတထေးဘဝကိုရောက်လာတဲ့တော့ဟိုလွန်ခဲ့တဲ့ဘဝတစ်ခုကပစ္စည်းကဗုဒ္ဓအရှင်မြတ်ကိုဘိသက်ရေစွန့်လွတ်ခဲ့သူတို့မိသားစုပေါ့ဇနီးရဲ့သမီးရဲ့သားရဲ့ချွေးမတို့ပေါ့နော်ပြီးတော့သူရဲ့ကျွန်းရဲ့ပိစိကဗုဒ္ဓရှင်များကိုစွန့်လူလိုက်တယ်အဲ့လိုစွန့်လူပြီးတဲ့အခါမှာဘိသက်ရေသူတို့မိသားစုဆုတောင်းကြတယ်တထေးကြီးကဘာဆုတောင်းလဲဆိုတော့တထေးဖြစ်ပါရစေဆိုပြီးတော့ဆုတောင်းတယ်အဲ့ဒါပါလေဘဝကိုတွေ့တာတဲ့တဏှာလောဘသူရဲ့ဇနီးကလည်းဆုတောင်းတယ်တထေးကတော့ဖြစ်ပါရစေအဲ့ဒါဘိန်းသက်ရေသူရဲ့သားကလည်းဆူတောင်းနေတထေးသားဖြစ်ပါရစေပြီးတော့သူရဲ့ချွေးမအာသူကလည်းဘိန်းသက်ရေဒီတထေးမိသားစုနဲ့အတူတူနေပါရစေတထေးသမီးပေါ့ဖြစ်ပါရစေဆိုတော့သူကလည်းဆုတောင်းတယ်ဟုတ်ပြီဒါလက်ခံလို့ရတယ်သူတို့ရဲ့ကျွန်လေးကနော်သူလည်းဆုတောင်းတယ်တဲ့ဖြစ်လျာဖြစ်လျာပေါ်တိုင်းမှာတဲ့ဟောဒီတထေးကြီးနဲ့အတူတူနေရပါလို့ဤဟုတ်ဒီတထေးကြီးရဲ့အစီကံတပည့်ဖြစ်ရပါလို့ဤဆိုပြီးတော့သူကတော့ဘိန်းသက်ရေကျွန်းဘဝကိုပြန်ပြီးတော့ဆုတောင်းတာဘလောင်းအံဩစရာကောင်းတယ်အဲ့တော့ကုသိုလ်ကောင်းမှုလုပ်ပြီးပြီဆိုရင်ဘိန်းသက်ရေဟာတရားမြင်ဖြစ်ရပါလို့ဤရှင်မြင်ကြီးဖြစ်ရပါလို့ဤဆုတောင်းလို့မရဘူးလားရတယ်ဒါပေမဲ့အဲ့ဒီကျွန်းလေးကရှင်မြင်ဖြစ်ပါရစေတရားမြင်ကြီးဖြစ်ပါရစေဆုမတောင်းဘူးတဲ့ဘာဆုတောင်းတထေးကြီးရဲ့ကျွန်းပဲဖြစ်ပါရစေအလုတ်သမားလေးပဲဖြစ်ပါရစေအဲ့တော့လက်ရှိဘဝမှာလည်းအလုတ်သမားအစီကံနောက်နောက်ဘဝတွေမှာလည်းဟောဒီတထေးကြီးရဲ့အစီကံအလုတ်သမားဖြစ်ရဘာလို့ဤဆိုပြီးတော့ဆုတောင်းနေဆိုတာဘိသက်ရေဟောဒီတဏှာပဲမို့လားဒုက္ခဖြစ်တယ်ဆိုတာဘိသက်ရေဟောဒီတဏှာကြောင့်ဆိုတာဒါပြောတာအကြောင်းတဏှာဆိုတာတတရတတရထိုးထိုးရောက်ရဘဝမှာအဘိနန္ဒီနိနှစ်သက်တတ်တယ်တွေ့တာတတ်တယ်ခုဖြစ်နေကြဘဝလေးနော်ตายရတယ်တွေ့တာတယ်အဲ့တော့သူရဲ့ကုသိုလ်ကအခုကျွန်ဘဝရဲ့အစင်းမြင့်တဲ့ဘဝကိုရောက်အောင်ပို့နိုင်ရှင်မင်းဖြစ်ခြင်းနဲ့ဆိုရင်ဖြစ်အောင်ဘိသက်ရပံပို့နိုင်တယ်တထေးကြီးဖြစ်ခြင်းနဲ့ဆိုရင်ပဲတထေးကြီးဖြစ်အောင်ပံပို့နိုင်တယ်အဲ့ဒီပံပို့နိုင်တဲ့ကုသိုလ်သည်အခုတော့ဘိသက်ရသူရဲ့တဏှာလောဘကြောင့်တထေးလည်းမဖြစ်တော့ရှင်မင်းလည်းမဖြစ်တော့ကြည်ကျွံဘဝမှာပဲ မိသက်ရဲ့နေနေရတယ်ဇီကိုလိုနတ်ပြည်နဲ့မြင်းနဲ့ထင်လို့ခုံချဆိုတာမိသက်ရဲ့ဟောရီတဏပဲအဲကြောင့်တဏတရားတိကံတရားကိုပြောင်းလဲအောင်လုပ်နိုင်စွမ်းရှိတယ်အဲ့တော့ဆွန်လောင်းခဲ့တယ်ပြီးတော့ဆုတောင်းတယ်အဲသူ့ရဲ့ကုသိုလ်ကံလေးကမိသက်ရဲ့ဒီတဲ့အစင်းမြင့်တဲ့ဘွားကိုရောက်အောင်ပို့နိုင်အခုမပို့နိုင်တော့ဘာကြောင့်လဲဆိုတော့တဏကဆွဲချတယ်နော်ဒီကြေးကျွံဘွားလေးကိုပဲသူကပါလေတွေ့တာနေတာမို့လားအကြောင်းတဏသည်ကံတရားကိုဘာလုပ်နိုင်ပြုပြင်နိုင်စွမ်းရှိတယ်နော်ပြောင်းလဲအောင်လုပ်နိုင်စွမ်းရှိတယ်အဲကြောင့်ဘိသက်ရဲ့ဒုက္ခဖြစ်တယ်ဆိုတာဒီတဏကြောင့်အကြောင်းတဏသည်ဒုက္ခဖြစ်ကြောင်းတရားအဲ့ဒီတဏကဘိသက်ရဲ့၃မျိုးရှိတယ်ကာမတဏဘဝတဏဝိဘဝတဏဘိသက်ရဲ့တဏဘယ်နှမျိုးကာမတဏ္ဍာဘဝတဏ္ဍာဝိဘဝတဏ္ဍာအာယုံ၅ပါးကိုလိုချင်တယ်ဆိုတာကာမတဏ္ဍာပဲအစင်းကိုကြိုက်တယ်အနံ့ကိုကြိုက်တယ်အတန်ကိုကြိုက်တယ်စားစရာတောက်စရာတွေကိုကြိုက်တယ်ဘာကိုပဲကြိုက်ကြိုက်ပိသေးရေလောကီစိစိန်တွေကိုတွေ့တာတယ်မင်မောတယ်ဆိုရင်အဲ့ဒါဘာတဏ္ဍာကာမတဏ္ဍာလောကီချမ်းသာတွေကိုတောင်းတပြီးတော့ဒီလောကီချမ်းသာတွေကိုရအောင်ကုသိုလ်ကောင်းမှုလုပ်တယ်ဆိုရင်ပိဋကတ်ရေအဲ့ဒါကာမတဏ္ဍာပဲအကျိုးဘုက္ကောများကုသိုလ်ကောင်းမှုလုပ်တယ်ဒါပေမဲ့အဲ့ဒီကုသိုလ်ကောင်းမှုလုပ်ပြီးတဲ့နောက်ဆုတောင်းတယ်အခုကြည့်လေမေနကတထေကြီးတထေဖြစ်ပြရစေအဲ့တော့ကုသိုလ်လုပ်တဲ့နေရာမှာပိဋကတ်ရေတဏ္ဍာရောမနေဘူးလားဒါကြောင့်ဟောဒီတဏ္ဍာဒီပိဋကတ်ရေအကုသိုလ်လုပ်တဲ့နေရာမှာဆိုထားနဲ့ကုသိုလ်လုပ်တဲ့နေရာတော်မှာသူကဝင်ပြီးတော့နှောက်ရှက်တတ်တယ်တဲ့တကယ်တော့ကုသိုလ်ကောင်းမှုလုပ်ပြီးရင်ဣဒံမေပုံညာနိဗ္ဗာန်တပစ္စယောဟောတုနိဗ္ဗာန်ရဲ့အထောက်ပံ့ဖြစ်ပါစေပြီးတော့ဘဝတဏ္ဍာဝိစင်းကလွတ်မြောက်ပြရစေလို့ဒီလိုဆုတောင်းမှသိတတ်ရင်နော်ကုသိုလ်ထဲမှာတဏ္ဍာမပါမှာအခုတော့ဘဝရည်မျိုးဆုတောင်းနေဆိုတော့ကုသိုလ်ထဲမှာဘာပါနေဘာတဏ္ဍာလဲကာမတဏ္ဍာနော်စီစဉ်ဥစ္စာတွေအမျိုးမျိုးဆူတောင်းနေကာမတဏ္ဍာနောက်တစ်ခုကပါလေဘဝတဏ္ဍာဘဝတဏ္ဍာဆိုတာကဘဝကိုတားရတာကာမရူပအရူပအချို့ကဘေးတဲ့ကာမဘဝကိုတားရတယ်ကာမဆက်တဲ့ဘုံရှိတယ်အပေက၄ဘုံနော်ပြီးတော့လူဘုံနောက်ထပ်ဒီတော့ကာမဘယ်နှဘုံလဲဆက်တဲ့ဘုံအဲ့ဒီကာမဆက်တဲ့ဘုံမှာတွေ့တာနေတာကိုကာမအဲဘဝတဏ္ဍာတဲ့ဟိုကာမတဏ္ဍာဆိုတာကလောကီစည်းစိမ်တွေနော်အစဉ်မျိုးစုံယူပါယုံအတန်မျိုးစုံတတ္တယုံအဲ့ဒီလိုအာယုံတွေအမျိုးမျိုးစည်းစိမ်အမျိုးမျိုးတွေ့တာကိုကာမတဏ္ဍာဟိုဘဝကိုတွေ့တာရင်နော်ဘဝတဏ္ဍာဘာတဏ္ဍာအချို့ကမြမပြီကိုတောင်းတရတယ်တချို့ကအရူပမြမာကိုတောင်းတတယ်ဒါဆိုရင်တော့အရူပတဏ္ဍာပေါ့တချို့ကအရူပမြမာကိုတောင်းတတယ်ဒါကဆိုရင်တော့ဘိသက်ရဲ့ရူပတဏ္ဍာပေါ့အဲ့တော့ပြောချင်တာကအာယုအမျိုးမျိုးတောင်းတတယ်ဆိုတာကာမတဏ္ဍာဘဝအမျိုးမျိုးတောင်းတတယ်ဆိုတာဘဝတဏ္ဍာဟုတ်ပြီဒါရှင်းသွားပြီနောက်ထပ်တဏ္ဍာကဘာလဲဝိဘဝတဏ္ဍာဘိသက်ရဲ့ဘာတဏ္ဍာဝိဘဝတဏ္ဍာဆိုတာအချမ်းမဟုတ်ဘူးတဲ့နောက်ဘဝရှိတယ်ဆိုတာကိုလက်မခံဘူးဒိဋ္ဌိအပြင်ပြောမယ်ဆိုရင်ဘိသက်ရဲ့ဥစ္စေရဒိဋ္ဌိပေါ့ဘာဒိဋ္ဌိဥစ္စေရဒိဋ္ဌိနောက်ဘဝရှိတယ်ဆိုတာကိုလက်မခံဘူးအာသေရင်ပြီးတာပဲသေရင်ပြီးသွားပြီနောက်ထပ်ဘဝဆိုတာမလာတော့ဘူးအာကုသိုလ်ကောင်းမှုရှိမယ်ဆိုရင်နေပြီးရောတယ်ဆိုတာမဟုတ်ဘူးအာအကုသိုလ်လို့ရင်ငရေကြရဲဆိုတာမဟုတ်ဘူးဘဝတည်တာနဲ့ပြီးသွားပြီကွာတမလွန်ဘဝဆိုတာမရှိဘူးလို့အဲ့ဒါလေးကိုဘိသက်ရဲ့တွေ့တာနေတာအဲ့ဒီအယူအဆကိုလက်ခံနေတာဒါပါလေဝိဘဝတဏပဲဒိဋ္ဌိအပြင်ပြောရင်ဥစ္စေဒဒိဋ္ဌိဘိသက်ရဲ့ဘာဒိဋ္ဌိအဲ့ဒါလေးကိုပါလေတွေ့တာနေတဲ့တဏကိုဝိဘဝတဏ္ဍာလို့ပြောပါတယ်ဖယားလက်ထက်ကပါရတိမျိုးစားမင်းလို့ပေါ့နော်အရှင်ကုမာရကတ္တပအဲ့ဒီမျိုးရောက်သွားတော့ အာဒီလိုဆိုရင်ငါအရှင်ကုမာရကတ္တပါကိုတွားတွေ့မေပါရတိအမိရတဲ့မျိုးသားမင်းသူကပေးတဲ့နောက်ဘဝရှိတဲ့ဆိုတာကိုလည်းမခံအရှင်ကုမာရကတ္တပါတရားဟောကောင်းတယ်လို့ကြားရဲခွာလဲငါတွားမေးမေပါရတိမျိုးသားမင်းအရှင်ကုမာရကတ္တပါထံရောက်လာတယ်ရောက်လာပြီးတော့ပြောတယ်အရှင်မင်းအားနဲ့တပည့်တော်ကရှိဘဝနောက်ဘဝဆိုတာကိုလက်မခံဘူးဖျားသိရင်ပြီးသွားပြီအဲ့ဒါလေးကိုပဲတပည့်တော်ကလက်ခံတယ်ဖေဟာဒိဋ္ဌရဲ့ဘာဒနာဝိဘဝတဏ္ဍာဒိဋ္ဌိအပြင်ပြောရင်ဥစ္စေဒဒိဋ္ဌိအရှင်မင်းအားတပည့်တော်ကနောက်ဘဝရှိတယ်ဆိုတော့လက်မခံဘူးဖေဟာအဲ့ဒီအချိန်မှာအရှင်ကုမာရကတ္တဝါကတခါတဲ့ဥပမာတွေအမျိုးမျိုးပေးပြီးရှင်းပြတယ်နောက်ဘဝရှိတယ်ဆိုတဲ့အကြောင်းသူနားလေအောင်ဘိဒ္ဒရဲ့ရှင်းပြတရားလေဆုံးရောဟာကောင်းလိုက်တဲ့တရားဖျားဖုံထားတဲ့အရာကိုဖွင့်ပြတယ်လို့ပဲဖျားအခုလည်းပဲအရှင်ဘုရားဟောလိုက်တဲ့တရားကြောင့်တပည့်တော်ရှင်းသွားတယ်ဖျားဆိုပြီးတော့အဲ့ဒီကြတော့မှဘိဒ္ဒရဲ့နော်ဗုဒ္ဓံတရဏကိစ္ဆာမိဓမ္မံတရဏကိစ္ဆာမိသံဃံတရဏကိစ္ဆာမိဆိုပြီးတော့အဲ့ဒါဗုဒ္ဓဘာသာဝင်ဖြစ်သွားတာအစားကရှိဘဝနောက်ဘဝကိုလက်မခံဘူးအဲ့ဒါကိုတဏ္ဍာအဖြင့်ပြောရင်ဝိဘဝတဏ္ဍာဒိဋ္ဌိဘာတဏ္ဍာဝိဘဝတဏ္ဍာပါဒီတော့တဏ္ဍာ၃မျိုးပေါ့နော်လောကီအာယုန်တွေကိုတွေ့တာကတော့ကာမတဏ္ဍာဘဝအမျိုးမျိုးတွေ့တာတာကိုဘဝတဏ္ဍာရှိဘဝနောက်ဘဝမရှိဘူးလို့လက္ခဏာတွေ့တာတာကိုဝိဘဝတဏ္ဍာမြည်တိတဏ္ဍာပဲဖြစ်ဖြစ်ဒိဋ္ဌိတဏ္ဍာသည်ဒုက္ခဖြစ်ခြင်းရဲ့အကြောင်းတရားဒုက္ခဖြစ်ခြင်းရဲ့အကြောင်းတရားဖြစ်လို့ဘာသစ္စာသမုဒိယသစ္စာအဲ့တော့သစ္စာလေးပါးတည်းကဒုက္ခသစ္စာပြီးသွားသမုဒိယသစ္စာပြီးသွားနောက်တစ်ခုဘာသစ္စာနိရောဓသစ္စာဘာသစ္စာနိရောဓသစ္စာဆိုတာဘိသရေဒုက္ခချုပ်ငင်းတဲ့နေရာဒုက္ခချုပ်ငင်းတဲ့နေရာဆိုတော့သိပါရဲ့နိဗ္ဗာန်ကိုပြောတာအဲကြောင့်ဘိသရေနိဗ္ဗာန်သည်ဘာတစ္ဆာနိရောဓတစ္ဆာဘာကြောင့်လဲဒုက္ခတွေချုပ်ငင်းသွားလို့အဲကြောင့်မြတ်စွာဘုရားကဆက်ပြီးတော့မိန့်နေဣဒံခောပါဏဘိကဝေဒုက္ခနိရောဓံအရိယတစ္ဆာယောတတံဤဝတဏယအတိနဝိရကနိရောဓောသာကောပတိနေတကောမုတ်တိအနာလယောဘေကဝေငါယေသာတော်မြတ်ချစ်တာယံတို့ဣရံကောပါဏာဟိစုအလတံတိကဒုက္ခနိရောဓံဒုက္ခနိရောဓဖြစ်သောအရိယသစ္စာအရိယသစ္စာဘာပေတတယေဝတဏယထိုတဏဤသာလယံယောအတိတဝိရာဂနိရောဓောအကျဉ်အကျွင်းမဲ့ချုပ်ခြင်းသည်၎င်းတတယေဝတဏယထိုတဏဤသာလျေယောအတိတဝိရာဂနိရောဓောအကျဉ်အကျွင်းမဲ့ချုပ်ခြင်းသည်၎င်းယောစာကောအကျဉ်ဆွံ့တော်ခြင်းသည်၎င်းယောပတိနေတကောအကျွင်းဝေးစွာဆွံ့ခြင်းသည်၎င်းယာမုတ်တိအကျဉ်လွတ်မြောက်ခြင်းသည်၎င်းယောအနာလေယောအကျင့်တွေ့တမှုကင်းခြင်းဒီလည်းကောင်းအထည်ရှိပါပေ၏ဣရံဤတိကဒုက္ခနိရောဓံဒုက္ခနိရောဓဖြစ်သောအရိယသစ္စာအရိယသစ္စာပါပေဣတိဤသို့ဘဂဝါဘုန်းတော်၆ပါးတခင်ဘုရားရှင်ကိုယ်တော်မြတ်သည်ဂရီတိကောင်းစွာမဲ့တွေမိန့်ကြားတော်မူခဲ့ပါပေတတိမြတ်စွာဘုရားကမိန့်တယ်ချက်သားတို့ဏိရောဓသစ္စာဆိုတာအခြားမဟုတ်ဘူးကွာတဲ့နိဗ္ဗာန်ကိုပြောတာအေးဟုတ်ပြီနိဗ္ဗာန်ဆိုတာဘာလဲတဏှာချုပ်ငိမ့်တဲ့နေရာပဲဘိဒ္ဓကြီးဘာချုပ်ငိမ့်တဲ့နေရာတဏှာချုပ်ငိမ့်ရင်ချမ်းသာတယ်ကွာစင်းရဲတယ်ဆိုတာဟောဒီတဏှာရှိလို့ တဏှာချုပ်ပြီဆိုရင်အဲ့ဒါဒုက္ခလေချုပ်ငြိမ်းသွားပြီဒါကြောင့်ချမ်းသာဒုက္ခကိုရကျင်တယ်ဆိုရင်ဟောဒီတဏှာချုပ်ငြိမ်းအောင်လိုရမယ်ဒီတော့ဘိသက်ကြီးနားလည်ထားဖို့ရာကဒုက္ခဖြစ်တယ်ဆိုတာဘိသက်ကြီးဘာရှိလို့လဲတဏှာရှိလို့စဉ်းစားကြည့်ပေါ့ဗျာဟိုမလေးရှားနိုင်ငံမှာမလေးရှားနိုင်ငံမှာလင်းမြန်ကြီးပြက်ကြတဲ့တရင်ကြရမလေးရှားနိုင်ငံမှာလီမြန်ကြီးပြက်ကြတဲ့ဒေသရဲ့စိတ်ထဲမှာဘာဖြစ်လဲ။အော်ဟုတ်လားဒီလောက်ပဲဗျ။အားကြောင့်လည်းကိုနေ့မဆိုင်ဘူးလေ။အဲ့ဒီအပေါ်မှာတွေ့တာမှုရှိလား ။မရှိဘူး။မရှိတော့ဒေသရဲ့လီမြန်ကြီးပဲပြက်ကြပြက်ကြ။အာသင်မော်ကြီးပဲမောက်မောက်ကိုယ်စိတ်ထဲမှာဘာဖြစ်လဲ
။
ဘာမှဖြစ်ဘူး။အေးကိုစီးနေတဲ့ဖဏလေးပျောက်သွားလို့တဲ့။ကိုစီးနေတဲ့ဖဏလေးပျောက်သွားလို့ရဲဆိုတော့ဗိဒ္ဓယဟာငါဖဏမရှိတော့ဘူးဆိုပြီးတော့လူကဗိဒ္ဓယပြပြတည်းဖြစ်သွားတယ်။ဟိုလေမြန်ကြီးကြကြတော့ကတော့ဘာဖြစ်ကိုရဲ့ဖဏလေးပျောက်သွားတော့ဗိဒ္ဓယနော်ခေါင်းမီးလောင်သွားတယ်။အဲ့ဒါဘာကြောင့်လဲ။ရှင်းအောင်ပြကြတော့ငါပါလို့ဟိုလေမြန်ကြီးကဗိဒ္ဓယငါနဲ့မဆိုင်ဘူးနော်။သင်္ဘောကြီးကလည်းငါနဲ့မဆိုင်ဘူးငါနဲ့မဆိုင်တော့ဘိသက်ရေမတွေ့တာဘူးမတွေ့တာတော့ဘာမှမဖြစ်ဘူးဟောငါရဲ့ဖဏလေးငါပါပြီဆိုတော့ဘိသက်ရေမရတော့ဘူးเนาะဖဏပြောက်သွားတယ်ဆိုတော့ဟိုနေရာသွားစားဒီနေရာရောက်လာအဘသူစီသွားတယ်ဟိုမေဒီမေဟောမေရပြီဗျာငါရဲ့ဖဏလေးဆိုတော့ငါပါတော့ဘိသက်ရေနောက်ကတွေ့တာဟုကဖြစ်လာတယ်တွေ့တာမှုဖြစ်တော့အဲ့ဒီတွေ့တာမှုကြောင့်ဆူရင်ချင်းဝမ်းနေချင်းပူဆွေးချင်းဟောဒုက္ခတွေသိတဲ့အဆုလိုက်အပြုံလိုက်ရောက်လာအဲ့တော့ပြောရင်နာကဒုက္ခဖြစ်တယ်တွေ့တာလို့တွေ့တာတဲ့ငါပါလို့ဘာပါလို့ဟာဘယ်နိုင်ငံမှာတော့တခါလေဘုံကွယ်လို့တယ်လူ90လောက်သေးတဲ့โอ้ဟုတ်လားဒီလောက်ပဲเนาะဟာကိုရေကိုရဲ့မိသားစုတွေကတရားရောက်ပေါ့ကိုသားဖြစ်စေကိုသမီးဖြစ်စေကိုမိဘဖြစ်စေဟာစေယုံတရားမယ်တဲ့ဩစေယုံတရားမယ်တဲ့ဆိုတာဘိသက်ရေလူကပြပြတည်းဖြစ်သွားဘာပါလို့လဲဒါလေးကငါသားဒါလေးကငါသမီးဒါငါအဖေဒါငါအမေဒါငါဆွေမျိုးဟောငါပါတော့ဘိသက်ရေတွေ့တာမှုကဖြစ်လာတယ်အဲ့ဒီတွေ့တာမှုကြောင့်တောကတွေဖြစ်ရပြီဆိုရင်မှုတွေဝန်နေမှုတွေပူဆွေးမှုတွေဖြစ်ရပြီသူများနိုင်ငံမှာရှိတဲ့လူတွေသေးတယ်ဘာဖြစ်လဲဘာမှဖြစ်ဘူးဟောဟုတ်လားဒီလောက်ပဲဟောကိုမိသားစုတွေကတစုံတရာဒုက္ခရောက်ပြီဆိုရင်ဟောဟုတ်လားမလုပ်နိုင်တော့ဟုတ်လားအလိုဖြစ်သွားလေ။ဟော။ဘိနေရေနော်။ပြာပြာတည်းဖြစ်သွားတယ်။အဲ့ဒါဘာကြောင့်လဲငါပါလို့ငါပါတော့တဏှာကပါလာပြီ။တဏှာပါလို့တွေ့တာတွေတွေ့တာတော့ဘာဖြစ်လဲ။ဟောဒုက္ခတွေပရိဒေဝဒုက္ခတွေဒုက္ခတွေအဆုလိုက်ပြုံလိုက်ရောက်လာ။ဒါကြောင့်ဘိသက်ကြီးမှတ်ထားဆင်းရဲတဲ့ဆိုတာတဏှာရှိလို့ဒီတော့ချမ်းသာခြင်းရဲ့အဲ့ဒီတဏှာချုပ်ငင်းအောင်လုပ်ရမယ်။တဏှာချုပ်ငြိမ်းတဲ့နေရာကိုပဲနိဗ္ဗာန်လို့ပြောပါတယ်တဏှာချုပ်ငြိမ်းတဲ့နေရာကိုနိဗ္ဗာန်ပဲနိဗ္ဗာန်ဆိုရင်ဘိသက်ရေဘာသစ္စာနိရောဓသစ္စာအဲ့တော့နိဗ္ဗာန်ကြီးချမ်းသာတယ်ဘာကြောင့်ချမ်းသာတယ်လဲတဏှာချုပ်ငြိမ်းသွားလို့ဒါကြောင့်မြတ်စွာဘုရားကမေးတတယေဝတဏှာယထုတဏှာဟိတာလည်းရဲ့ယောအတိတဝိရာကនិရောဓောအကျင့်အကျွင်းမဲ့ချုပ်ခြင်းဒီ၎င်းတဏအကျွင်းမဲ့ချုပ်တဲ့နေရာသည်နိဗ္ဗာန်ဒါကြောင့်နိဗ္ဗာန်သည်ချမ်းသာတယ်ဟုတ်ပြီဘလို့ချမ်းသာတာလဲဘိသက်ရေမေးချက်ရှိအဲ့ဒါနဲ့ပတ်သက်ပြီးတော့ဝေဘူးဆိုတော်ကြီးကိုဟောဘာသာကြားကနေဗုဒ္ဓဘာသာဖြစ်လာတဲ့အမျိုးသမီးတယောက်ကရှောက်ဖူးတယ်အရှင်ဖုရားတဲ့အရှင်ဖုရားတို့ကနိဗ္ဗာန်ချမ်းသာတယ်လို့ပြောတယ်တဲ့ဘလို့ချမ်းသာတာလဲဖုရားအဲ့ဒါကိုတပည့်တော်သိကျင်တယ်ဖုရားအရှင်ဖုရားတို့ဗုဒ္ဓဘာသာဝင်နေစုတောင်းနေဟာနိဗ္ဗာန် နိဗ္ဗာန်ကိုမျက်မှောက်ပြုပြရစေနိဗ္ဗာန်ကိုရောက်ပြရစေဆိုပြီးတော့နိဗ္ဗာန်ကိုလိုချင်ချာဘာကြောင့်လဲဆိုတာချမ်းသာတယ်လို့ဒီလိုယူဆနေဟုတ်ပြီဖရာတဲ့ဘလို့ချမ်းသာတာလဲဖရာအဲ့ဒီအမျိုးသမီးကဒိန်းနေအမေရိကန်နိုင်ငံသူအမေရိကန်နိုင်ငံနေပြောက်လာစင်ကာပူရောက်လာစင်ကာပူရောက်တဲ့အခါမှာဗုဒ္ဓတရားတွေလေ့လာဗုဒ္ဓတရားတွေကိုလေ့လာနေတိုင်းဟာသဘောကျပြီတော့ဒီတရားတွေဟာအလွန်ကောင်းပြီအလွန်ဖို့တန်တာပဲဒီတရားတွေကငါဟာလေ့လာမယ်သင်ယူမယ်မှတ်သားမယ်လက်တွေ့ကျင့်မယ်တရင်စုံစမ်းရင်းစုံစမ်းရင်းနဲ့ဘေးတဲ့အဲ့ဒီစင်ကာပူနိုင်ငံကနေဘုန်းကြီးတို့မြန်မာနိုင်ငံကိုရောက်လာတယ်မြန်မာနိုင်ငံဒီထေရဝါဒဗုဒ္ဓဘာသာနိုင်ငံဗုဒ္ဓတရားတွေကိုပို့ချနေတယ်ဟောပြောနေတယ်ဒီတရားတွေကိုလက်တွေ့ကျင့်နေတဲ့ပုဂ္ဂိုလ်တွေအများကြီးရှိတယ်အဒီလိုဆိုရင်တော့ငါမြန်မာနိုင်ငံကိုသွားမယ်ဆိုပြီးတော့မြန်မာနိုင်ငံရောက်လာရောက်လာပြီးတော့ဗိဒ္ဓရဲ့တရားအထုတ်မယ်ဆိုတော့ရိတ်သားတွေသွားတာပေါ့ရိတ်သားတွေအမျိုးမျိုးလေ့လာနိစ္စနေတဲ့အမျိုးမျိုးသင်ယူမှတ်သားအဲ့ဒီလိုလေးလာရင်လေးလာရင်နဲ့အဲ့ဒီအမျိုးသမီးသည်ဝေဘူးဆိုတော်ကြီးရဲ့ရိတ်တာကိုရောက်လာဝေဘူးဆိုတော်အခုတော့မရှိတော့ဘူးနော်တက္ကကြီးတက္ကမကြီးကိုကြားဖို့လိမ့်ဟုတ်လားဝေဘူးဆိုတော်ကြီးကပြောတဲ့နေရာမှာဗိဒ္ဓရဲ့အလွန်ရှင်းတယ်လူရင်းကိုပြောတဲ့ယောဂီတို့တရားဆိုတာအချမ်းမဟုတ်ဘူးဝင်လေဝင်တိုင်းထိထိတိုင်းသိအောင်ကြိုးစားထွက်လေထွက်တိုင်းထိထိတိုင်းသိအောင်ကြိုးစားဝင်လေထွက်လေရဝင်နဲ့ထွက်တိုင်းဘိသက်ရဲ့နှာသီးပြားလေးကိုထိမသွားဘူးလား
ထိသွားပါဘူး
ဗျာဝင်လေဝင်တိုင်းထိထိတိုင်းသိအောင်ကြိုးစားထွက်လေထွက်တိုင်းထိထိတိုင်းသိအောင်ကြိုးစားအဲ့ဒါတရားပဲဟောဘလောက်ရှင်းလဲကာယ ानु ပတ္တနာဝေဒ ानु ပတ္တနာစိတ် ानु ပတ္တနာဓမ္မ ानु ပတ္တနာအဲ့ဒီလိုဘိသက်ရဲ့အကျေတဝင်ပြောမနေဘူးလူပိုင်းနားလည်အောင်တရားနဲ့ဝေးနေတဲ့ပုဂ္ဂိုလ်များဆိုရင်အဲ့ဒီလိုလူရင်းကိုပြောတတ်တယ်။အဲ့ဒီဆိုတော်ကြီးကိုမေးတာရှင်ဖုရားနိဗ္ဗာန်ချမ်းသာတယ်လို့ပြောတယ်ဘယ်လိုချမ်းသာလဲ။အဲ့တော့ဒကမာလေးတဲ့ချမ်းသာတယ်ဆိုတာသိကျင်ရင်ကိုယ်တိုင်လက်တွေ့ကျင်ရတယ်။နိဗ္ဗာန်ရောက်ကြောင်းအကျင့်တွေရှိတယ်။တတိပဋ္ဌာန်တရားတွေကာယ ानु ပဒနာဝေဒ ानु ပဒနာစိတ် ानु ပဒနာဓမ္မ ानु ပဒနာအဲ့ဒီတရားတွေကိုကျင့်အဲ့ဒီတရားတွေကိုကျင့်မှလက်တွေ့ချမ်းသာတယ်ဆိုတာသိတယ်။တရားချိုးတယ်မချိုးဘူးဆိုတာသိကျင်ရင်ကိုယ်တိုင်စာကြည့်ဖို့မလိုဘူးလား။မလ
ို
ပါဘူးခင်ဗျာ။တကယ်မလေးတဲ့တရားကိုတဲ့ချိုးတယ်လို့သိကျင်တယ်ဆိုရင်တဲ့ကိုယ်တိုင်စာကြည့်ရတယ်တဲ့။ကိုယ်တိုင်စာမကြည့်ရင်တဲ့ဘုန်းကြီးကတရားချိုးတယ်လို့ပြောရုံများနဲ့တရားချိုးတယ်ဆိုတာတကယ်မလေးသိနိုင်မလားလို့ဝေဘူးစတော်ကြီးကအဲ့ဒီအမေရိကန်နိုင်ငံသူကိုမေးဘုန်းကြီးကနေတရားကိုချိုးပါတယ်လို့ဒီလိုပြောရုံများနဲ့တရားချိုးတယ်လို့သိနိုင်မလားဆိုပြီးတော့မေးတဲ့အခါအရှင်ဖုရားမသိနိုင်ပါဘူးဖုရားအေးချိုးတယ်မချိုးဘူးသိကျင်တယ်ဆိုရင်လက်တွေ့စာကြည့်ရလက်တွေ့စာကြည့်မှာဩတရားချိုးတယ်ဆိုတာကိုသိရတယ်လို့အဲ့ဒီတိုင်းပဲနိဗ္ဗာန်ချမ်းသာတယ်ဆိုတာသိကျင်ရင်ဟုတ်ဒီတရားတွေကိုလက်တွေ့ခြင်းလက်တွေ့ခြင်းရဲ့ဓမ္မရဲ့အရာသာကိုယ်ကိုယ်တိုင်ခံစားရလိမ့်မယ်ဆိုပြီးတော့ဇော်ကြီးကရှင်းပြအဲ့ကြမှာသူကသဘောကျပြီးတော့ဒီတတိပဌာန်တရားတွေကိုအပြင်းထန်အားထုတ်တယ်ဘလောက်အားထုတ်လဲဆိုရင်ဒိဋ္ဌိဝေဘူးဇော်ကြီးနေတဲ့အကြောင်းမှာလာပေါင်း20တစ်နှစ်ကျော်တယ်ပေါ့တစ်နှစ်ခွဲလောက်ရှိတယ်လာပေါင်း20ဝေဘူးဇော်ကြီးရဲ့အကြောင်းတိုင်းမှာတရားဓမ္မတွေအားထုတ်သွားတယ်အဲ့တော့အမေရိကန်နိုင်ငံပြန်သွားကိုရောက်တဲ့အချိန်မှာစတော်ကြီးကိုကြီးညိုလို့ဆိုပြီးတော့အမေရိကန်နိုင်ငံနေကာရစီဒိတ်တိုင်းလှမ်းပြီးတော့ဒီစတော်ကြီးစီးဖို့ဆိုပြီးတော့အဲ့ဒါလှူလိုက်တယ်အဲ့တော့ပြောချင်တာကဘာသာကြားကနေဗုဒ္ဓဘာသာဖြစ်လာတဲ့မျိုးသမီးနိဗ္ဗာန်ရဲ့အကြောင်းကိုသိကျင်လို့စတော်ကြီးကိုမေးတယ်အဲ့တော့စတော်ကြီးကဟေးနိဗ္ဗာန်အကြောင်းကိုသိကျင်ရင်ဟောဒီတရားတွေကိုကျင့်အဋ္ဌပဒတရားဆိုတာရှိတယ်မဂ်ကင်၈ပါးဆိုတာရှိတယ်အဲ့ဒီတရားတွေကိုကျင့်မှနိဗ္ဗာန်ချမ်းသာမှုဆိုတာလက်တွေ့သိရမယ်ဆိုပြီးတော့စောကြီးကမိန့်လိုက်တဲ့အတွက်အဲ့ဒီအမျိုးသမီးတွေသဘောကျသွားတယ်ဒါကြောင့်ဘိသက်ကြီးဒီနေရာမှာနားလေထားဖို့ຢာကနိဗ္ဗာန်ကိုချမ်းသာတယ်လို့သိကျင်ရင်ဟောဒီတရားတွေကိုလက်တွေ့ကျင့်ရမယ်လို့အားလုံးဒီလိုနားလေထားရမယ် လက်တွေ့မကျင်မဲနဲ့တော့မိဒ္ဒရဲ့နိဗ္ဗာန်ရဲ့ချမ်းသာမှုကိုမသိနိုင်ဘူးတကယ်တော့နိဗ္ဗာန်ဆိုတာချမ်းဖို့ကိုတဏှာချုပ်ငြိမ်းတဲ့နေရာဘာချုပ်ငြိမ်းတဲ့နေရာခုနပြောခဲ့ပြီဆင်းရဲတဲ့ဆိုတာငါပါလို့ငါပါတော့မိဒ္ဒရဲ့ဟောတဏှာကပါလာပြီတဏှာပါလာတော့တွေ့တာတယ်မမောတယ်ဒါကြောင့်ဆင်းရဲတာအဲ့ဒီတဏှာချုပ်ငြိမ်းပြီဆိုရင်အဲ့ဒါနိဗ္ဗာန်ပဲတဲ့အဲ့ဒီနိဗ္ဗာန်ကိုသစ္စာအားဖြင့်ပြောတော့နိရောဓသစ္စာသေတရေပါသစ္စာနိရော
ဓသစ္စာပါဗျာ
အဲ့တော့သစ္စာဘယ်နှပါရှိသွားပြီသုံးပါရှိသွားပြီနောက်ဆုံးသစ္စာနောက်ဆုံးသစ္စာကမဂ္ဂသစ္စာဘာသစ္စာမဂ္ဂသစ္စာဆိုတာချမ်းမို့ဘူးမဂ္ဂင်၈ပါးနော်အဲ့ဒါနဲ့ပတ်သက်ပြီးတော့မြတ်စွာဘုရားကမိန့်နေဣဒံကောပန္နဗိခဝေဒုက္ခနိရောဓဂမိနိပရိပရာအရိယသစ္စာအယံမေဝအရိယောအထေကိကောမေကောတေယတိတံသမ္မာဒိဋ္ဌိသမ္မာသင်္ကပ္ပောသမ္မာဝါစာသမ္မာကမ္မန္တောသမ္မာအာဇီဝသမ္မာဝါယမောသမ္မာတတိသမ္မာဓမ္မာတိဧကဝေငာယေသတော်များจิตตายันตุဣဒံခောပန္နာဤစုအလတ္တတိကဒုက္ခនិရောဓံဂမိနိပတိပရံဒုက္ခချုပ်ရာနိဗ္ဗာန်သို့ရောက်ကြောင်းဖြစ်သောအရိယာသစ္စာအရိယာသစ္စာဘာပဲယေအရိယောမြတ်သောအဋ္ဌင်္ဂိကောအင်္ဂါရှင်းတန်နှင့်ပြည့်စုံသောအယမေဝမေကောဤမေခင်တရားပေတေတိတတုမေခင်တရားဟူသည်ကပေပါနိသမ္မာဒိဋ္ဌိမှန်သောအမြင်၎င်းသမ္မာသင်္ကပ္ပမှန်သောအတွေ့၎င်းသမ္မာဝါစာမှန်သောစကား၎င်းသမ္မာကမ္မန္တောမှန်သောအလုပ်၎င်းသမ္မာအာဇီဝမှန်သောအတ္တမွေမှု၎င်းသမ္မာဝါယမောမှန်သောဝိရိယ၎င်းသမ္မာတတိမှန်သောတတိ၎င်းသမ္မာသမာဓိမှန်သောသမာဓိ၎င်းအယံဤတိကအရိယောမြတ်သောအထင်ကြီးကိုအင်္ဂါရှိတန်းနှင့်ပြည့်စုံသောအယံမေဝမေကောမေခင်တရားပဲဣဒံဤတိကဒုက္ခနိရောဓဂမိနိပတိပရာဒုက္ခချုပ်ငြိမ်းရာနိဗ္ဗာန်သို့ရောက်ကြောင်းဖြစ်သောအရိယသစ္စာအရိယသစ္စာဖြစ်ပါ၏ဣတိဤသို့ဘဂဝါဘုန်းတော်ကြောင့်မသက်ခင်ဘုရားရှင်ကိုရောမြတ်သည်ဂရေတိကောင်းစွာမဲ့တွေမိန့်ကျက်တော်မူခဲ့ပါ၏တတိမြတ်စွာဘုရားကမိန့်တယ်ချစ်သားတို့မဂ္ဂသစ္စာဆိုတာအချမ်းမဟုတ်ပါဘူးကွာတဲ့ဟောဒီမဂ္ဂင်၈ပါးကိုပြောတာတဲ့မဂ္ဂင်၈ပါးဆိုတာဘာတွေလဲဆိုတော့သီလမဂ္ဂင်၃ပါးသမာဓိမဂ္ဂင်၃ပါးပညာမဂ္ဂင်၃ပါးသီလမဂ္ဂင်၃ပါးဆိုတာသမ္မာဝါစာမှန်သောစကားသမ္မာကမ္မန္တမှန်သောအလုပ်သမ္မာအာဇီဝမှန်သောအသက်မွေးမှုအဲ့ဒါကိုဘာပြောလဲသီလမဂ္ဂင်၃ပါးသမารိမေခင်ကလည်း၃ပါးပဲ။သမဝါယမမှန်သောဝိရိယ။သမတတိမှန်သောတတိ။သမသမာဓိမှန်သောသမာဓိ။အဲ့ဒါကိုတော့ပြောပါတယ်။သမာဓိမေခင်၃ပါး။နောက်တစ်ခုပညာမေခင်က၂ပါးပဲရှိ။ပညာမေခင်ဘယ်နှပါး?၅ပါးပါဗျာ။သမာဒိဋ္ဌိမှန်သောအမြင်။သမာသင်္ကပ္ပမှန်သောအတွေ့အမြင်မှန်မှအတွေးမှန်မယ်အတွေးမှန်မှအမြင်မှန်တယ်အဲ့ဒီနှစ်မျိုးကိုတော့ဗိဒ္ဓရေဒါပညာမဂ္ဂင်လို့ပြောပါတယ်အဲ့ဒီမဂ္ဂင်တရားတွေဟာကိုကျင့်ရမယ်တရားတွေပဲမဂ္ဂသစ္စာပွားများရမယ်တရားဟာတရား အဲ့တော့ဗိဒ္ဓရေဒီတရားတွေကိုပွားများရင်တဲ့နောက်ဆုံးကဏ္ဍတွေခြုံငိမ့်ပြီးတော့နိဗ္ဗာန်ကိုမျက်မှောက်ပြုရလိမ့်မယ်တဲ့အဲ့တော့ဒီတရားတွေကိုပွားများရင်ပွားများရင်နဲ့ကိလေသာတရားတွေနော်တဏှာကောင်းဆောင်တဲ့ကိလေသာတဏှာဆိုမြဲဘိသက်ရဲ့တဏှာကဗရဏာနီအဖြစ်ပြောတာဗရဏာနီဆိုတာကဆိုကြပါစို့ဗ ဘယင်လာပြီဆိုရင်ဘယင်တယောက်တည်းလာတာဟုတ်ရဲ့လားမှန်ပါ
ပါဘုရား
ခုနောက်မှာဘိဒတ်ရဲ့အချွေရန်နေပါမလာဘူးလားမှန်ပ
ါပါ
ဒီတိုင်းပဲဟောဒီမေဂသေစာသည်တဏှာကိုခြုံငင်းအောင်လှုပ်တဲ့အကျင့်တရားဆိုမဲ့တဏှာတစ်ခုတည်းမဟုတ်တဏှာခေါင်းဆောင်တဲ့ကိလေသာတရားလောဘဒေါသမာနအိတ်တမေစီယာစတဲ့ကိလေသာတရားတွေအကုန်လုံးပါအေးအဲ့ဒီကိလေသာတရားတွေခြုံငင်းဖို့အတွက်ဟောဒီမေဂင်တရားကိုကျင့်ရမယ်ကျင့်မှမရရင်ဒီတရားတွေကသေသေးတဖြည်းဖြည်းနဲ့ပါပါသွားလိမ့်မယ်ဘယ်ချိန်မှဘလောက်ပါတယ်ဘယ်ချိန်မှတော့ဘလောက်ရှုပ်သွားတယ်လို့အတိအကျတော့မသိနိုင်ဘူးတဲ့ဟိုဖဏစီးတယ်လို့ပေါ့ဖဏစီးတဲ့အခါမှာဒေသရဲ့ကြာကြာစီးရင်အဲ့ဒီဖဏမှာဟိုခြေရာလေးတွေထင်မသွားဘူးလား ဒီခြေချောင်းရာလေးတွေလေခြေမရဘာလို့ပေါ့အဲ့ဒီအရာလေးတွေထင်သွားတယ်အဲ့လိုထင်တာဒေသရဲ့ဟောမနေ့ကတော့ဘလောက်ထင်သွားပြီဟာဒီကနေ့တော့ဘလောက်ထင်မှာပဲလို့အဲ့ဒီလိုအတိအကျပြောနိုင်ရဲ့လားကြာကြာစီးရင်တော့ဘေးတည့်ရဲ့ခြေချောင်းရာလေးတွေထင်သွားတာသိကြတယ်။ဒါပေမဲ့ဘယ်နည်းဘယ်ရက်ကဘလောက်ထင်သွားတယ်ဒီနေ့တော့ဘလောက်ထင်သွားပြီလို့ပြောလို့မရတယ်လို့အတိအကျပြောလို့မရတယ်လို့ဒီတိုင်းပဲတဲ့ဟောဒီတရားတွေကိုကျင့်ပါ။အာလောဘတွေဘလောက်လျော့သွားပြီအတိအကျတော့ပြောလို့မရအောင်ဒါပေမဲ့ဘေးတည့်ရဲ့တဖြည်းဖြည်းနဲ့တော့လောဘဒေါသတွေလျော့သွားလိမ့်မယ်အဲ့ဒီလောဘဒေါသတွေရော့သွားပြီဆိုရင်ဘိန်းသက်ရဲ့စိတ်ထဲမှာတဏှာရှိတော့ငါဒေါသတွေဖြစ်ရတယ်တဏှာတွေမရှိတော့ဒေါသမရှိတော့ဒေါသတွေရှိတော့ငါပူလောင်ရတယ်ဒေါသတွေချုပ်ငြိမ်းရတော့ပူလောင်မှုမရှိတော့အဲ့ဒီငြိမ်းအေးမှုဆိုတာကိုဘိန်းသက်ရဲ့ရလာရင်ဩငါမှာကိလေသာတွေချုပ်ငြိမ်းသွားပြီဒါကတော့တရင်ကချုပ်ငြိမ်းသွားတာပဲဒါကတော့ထာဝရချုပ်ငြိမ်းသွားတာပဲဆိုတာဘိန်းသက်ရဲ့ဟောဒီတရားတွေကိုကျင့်မှများရင်တပြေးပြေးနဲ့ပြလာလိမ့်မယ်ဒါကြောင့်အရှင်ကုံလာကသူပြောပြလူဝါနေတော့ငါတဲ့တူရိယာတွေဂိတမျိုးစုံတူရိယာမျိုးစုံအလွန်သဘောကျရဲ့ကိုကြိုက်တဲ့တခြင်းလေးကိုကြိုက်တဲ့တူရိယာတန်လေးနားထောင်လျားရင်တဲ့စိတ်ထဲမှာအလွန်ကြည်နူးတယ်တဲ့ဒါပေမဲ့တရားအထုတ်တဲ့အခါမှာဩတရားအထုတ်လို့ရလာတဲ့ဓမ္မပီတိဟာအဲ့ဒီလိုဒုရိယမျိုးစုံနားထောင်လို့တခြင်းနားထောင်လို့ရလာတဲ့ကြည်နူးမှုပျော်ရွှင်မှုတဲ့အစာပေါင်းများစွာသားတယ်ဆိုတာတရားအထုတ်ကြည်မှသိရတာပါအရှင်ကုံလာကပြောတာသူဒီမေတ္တရဲ့သာဝိတိမျိုးသားတရားမြတ်စွာဘုရားတရားဟောသွားပြီးတော့နားတယ်တရားနာပြတဲ့အချိန်မှာဒီတရားကိုသဘောကျပြီးတော့ကဲကွာဒီလိုဆိုရင်ငါယဟန်ဝင့်မယ်ဆိုပြီးတော့ဘေးသက်ယဟန်ဝက်လာအရှင်ကုံလာယဟန်ပြည်ရဲ့နောက်တရားဓမ္မတွေပြင်းထန်အားထုတ်ကျောင်းကကိုကျောင်းကိုကံမှာအားထုတ်လို့အားမရလို့ဆိုပြီးတော့ဘေးသက်သုတ်တန်မှာသွားပြီးတော့တရားထုတ်တယ်ခြေတော်ကယဟန်နေသုတ်တန်ဒုတင်ဆောင်နေဆိုတာအဲ့ဒါပြောတယ်အဲ့တော့ကိုနေရကိုကျောင်းကိုကံမှာတရားအားထုတ်လို့မရဘူးလားရပါလားအမြင်ဘာကြောင့်သုတ်တန်နေသွားပြီးတော့တရားအထုတ်ရလဲဆိုရင်ဒိဋ္ဌိရဲ့တန်ဝေကဖြစ်အောင်လို့နော်ဘာဖြစ်အောင်လို့ဟောသုတ်တန်နေရောက်ပြီဆိုရင်ဒိဋ္ဌိအုတ်ဂူတွေတွေ့ရပြီနော်အာရှင်တို့ကတော့အခုလိုမြေရှုတာမဟုတ်တော့မြေကြီးတဲ့မြုပ်အဲ့တော့မြေပုံတွေတွေ့ရပြီအလောင်းကောင်တွေတွေ့ရပြီအဲ့ဒါတွေတော့ဩငါတို့လည်းပဲဒီနေ့ဒီလိုဖြစ်အောင်ပါပဲဆိုပြီးတော့တန်ဝေကဖြစ်အောင်လို့အဲ့ဒါတုတ်တန်နဲ့သွားပြီးတော့တရားအထုတ်ကြတာတန်ဝေကဆိုတာဒိဋ္ဌိဝိပဿနာအထုတ်ခြင်းရဲ့အကြောင်းတရားပဲတန်ဝေကဖြစ်လေတရားအထုတ်ခြင်းလေအာတန်ဝေကအာကောင်းလေတရားအထုတ်ရတာပို့ပြီးတော့အတက်လေပဲဟောတန်ဝေကဖြစ်တော့ဟာအလိုလေးပဲဒီနေ့ဒီလိုတရားအုံးမဒီလိုနာရအုံးမအဲ့တော့မသေးခင်ချိန်လေးမှာအထုတ်မှဖြစ်မေကြိုးစားမှဖြစ်မေအချိန်ရှိကလုံလဆိုင်လာတာတို့ဘိုင်းငင်အဲ့တော့စူးစမ်းမှာပဲအားထုတ်မှာပဲအဲ့ဒီလိုဖြစ်စီဖို့တွေဒိဋ္ဌိနော်တန်ဝေကဖြစ်အောင်ဆိုပြီးတော့သုတ်တန်ထဲမှာတွားပြီးတော့တရားအားထုတ်တယ်အရှင်ကုံလာအဲ့ဒီအတိုင်းပဲအဲ့ဒီရွေချင်းနဲ့သုတ်တန်ထဲတွားပြီးတော့တရားအားထုတ်အတုပကမ္မထန်ရှုကမ္မထန်ရှိပြန်အဲ့တော့ဒိဋ္ဌိဇံရလာအဲ့တော့ဝိပဿနာတရားကိုဆက်လက်ပြီးတော့အားထုတ်တဲ့အခါမှာကိလေသာတွေချုပ်ငြိမ်းသွားတယ် လောဘတွေဒေါသတွေခြိတော့ဘူးကိလေသာတွေချုပ်ငိမ့်သွားပြီ။ဘာဖြစ်လို့ချုပ်ငိမ့်တာလဲ။ဟောဒီတရားတွေကိုကျင့်ကြံကြိုးကိုအားထုတ်လို့ဘာလဲဆိုရင်မဂ်ကင်တရားပဲ။ဘာတရား?မဂ်ကင
်တရား
။အဲကြောင့်မဂ်ကင်တရားဟာဘယ်လိုလဲ။နိဗ္ဗာန်ရခြင်းရဲ့အကြောင်းတရား။နိဗ္ဗာန်ဆိုတာလေကိလေသာချုပ်ငိမ့်တဲ့နေရာ၊တဏှာချုပ်ငိမ့်တဲ့နေရာ။တဏှာဆိုတာကအဓိကအနေနဲ့ပြောတာနော်။တဏှာရောကျန်နေပါလေကိလေသာတရားတွေအကုန်ပါတယ်အဲ့တော့အရှင်ကုန်လတ်တိဘိသရေတရားဓမ္မတွေပြည့်ထန်အထုတ်ရင်းနဲ့ကိလေသာတွေချုပ်ငိမ့်သွားတယ်ကိလေသာတွေချုပ်ငိမ့်ပြီဆိုတော့ဘာတော့ကမှမရှိတော့ဆိုရင်မူတွေဝန်းနေမူတွေပူဆွေးမူတွေမရှိတော့ဘူးအလွန်ငိမ့်ချမ်းတယ်အဲ့ဒါကိုစာပေကပြောတယ်ဓမ္မပီတိဘိသရေဘာပီတိသူရဲ့ဖြစ်စဉ်လေးကိုကြည့်တော့ဘိသက်ရဲ့သူကလူ့ဘာတော်ကဒီဂီတရဲ့ပါတယ်တော်တော်မျက်နှူးဟန်တူတယ်သူပြောစကားကိုထောက်ဆရင်ဟာဂီတရဲ့ဘလောက်ကောင်းတယ်ပြောပြောတဲ့တရားအရသာမမိပါဘူးတဲ့ဟာတခြင်းတွေဘလောက်ကောင်းတယ်ပြောပြောကိုကြီးတဲ့တခြင်းတွေနားထောင်ရင်အမလေးစိတ်ထဲမှာစိတ်ငနေစိတ်ငနေဖြစ်သွားတယ်ဒီဘလောက်ကြည်ညူးတယ်ပဲပြောပြောဓမ္မအရသာဓမ္မပီတိကိုပါလေမမိပါဘူးအားကြောင့်လေကိလေသာတွေချုပ်ငိမ့်သွားလို့အဖေလို့ချုံငိမ့်တာတဲ့ဒီမဂ်ကင်တရားတွေကိုပွားများလို့ဒါကြောင့်အရှင်ကုန်လကပြောတယ်ဘေဇင်ကိကေနဒူရိယေနနရတိဟောတိတာရိတိယထံဧကကစိတ်တတသမဓမ္မဝိပါတတောဓမ္မကောင်းစွာဓမ္မယုံနဓမ္မသင်္ခါရတရားတွေကိုဝိပါတတောရှုမှတ်၍နေတဲ့ပုဂ္ဂိုလ်မှာဧကကစိတ်တတတည်ငြိမ်သောစိတ်ရှိသည့်ဖြစ်ဝေဓမ္မယုံနာဓမ္မသင်္ခါရတရားတွေကိုဝိမတတ္တောရှုမှတ်၍နေတဲ့ပုဂ္ဂိုလ်မှာရတ္တိရောရွှင်မှုကြည်နူးမှုသည်ဟောတိယထာဖြစ်လေတကဲ့သို့ဘုရားအထုတ်တဲ့အခါမှာတမာရီအားကောင်းလာပြီဆိုရင်အာကိလေသာမှမဖြစ်တော့ဘူးတရင်ကချုပ်ငိမ့်သွားတယ်အဲ့လိုချုပ်ငိမ့်သွားနေတဲ့စိတ်ထဲမှာအလွန်ကြည်နူးရတယ်တဲ့ဓမ္မပီတိဖြစ်လာတယ်ဧကကစိတ်တသံတည်ငြိမ်သောစိတ်ရှိသည့်ဖြစ်ဝေဓမ္မကောင်းစွာဓမ္မယုံနံဓမ္မသင်္ခါရတရားတွေကိုဝိပတတ္တောရှုမှတ်၍နေတဲ့ပုဂ္ဂိုလ်မှာရတိယောရွှင်မှုကြည်နူးမှုသည်ဟောတိယထာဖြစ်လေတကဲ့သို့ပင်စင်ကိကေနအင်္ဂါငါးရဏဲ့ပြည့်စုံသောတူရိယေနတူရိယာလေးကြောင့်ပင်စင်ကိကေနအင်္ဂါငါးရဏဲ့ပြည့်စုံသောတူရိယေနဂိတတို့တူရိယာတို့ကြောင့်ရတိပြောရွှင်မှုသည်တတိတိထိုကဲ့သို့သဘောရှိသောရတိပျော်ရွှင်မှုကြည်နူးမှုသည်နာဟောတိမဖြစ်နိုင်ပါဘူးတရားအားထုတ်လို့ရလာတဲ့ပီတိမျိုးအရှင်နာထောင်လို့ဖြစ်စေဂီတနာထောင်လို့ဖြစ်စေရလာတဲ့ကြည်နူးမှုဟာတရားအားထုတ်လို့ရလာတဲ့ပီတိလောက်အဖို့မတန်ဘူးတရားအားထုတ်ခြင်းကြောင့်ရလာတဲ့ကြည်နှမှုရလာတဲ့ကြည်နူးမှုမျိုးဂီတာကမပီးနိုင်ဘူးပီးနိုင်ခြင်းအဲမပီးဆွမ်းနိုင်ဘူးပေါ့နော်ဂီကိုကြိုက်တဲ့တခြင်းလေးနားထောင်လိုက်ရမယ်ကိုကြိုက်တဲ့ဒုရိယအတန်လေးနားထောင်လိုက်ရမယ်ဆိုစိတ်ထဲမှာအလွန်ကြည်နူးပါတယ်တဲ့သို့တော်တဲ့တရားအားထုတ်ခြင်းကြောင့်ရလာတဲ့ဓမ္မပီတိမျိုးကိုတော့မရနိုင်ဘူးတဲ့အဲ့ဒါလေးကိုပြောပြဓာတိတိထိုကဲ့သို့သဘောရှိသောရတိယောရွှင်မှုကြည်နူးမှုသည်နာဟောတိမဖြစ်နိုင်ပါ၏ဣတိဤသို့အာယတမကုံလောအရှင်ကုံလမထေတိဂတိတိကောင်းစွာတွေ့မိန့်ကြတော်မူခဲ့ပါ၏တတိအဲ့တော့ဘိသက်ရဲ့ဆိုလိုချင်တာကလောကမှာလောကီချမ်းသာတွေဘလောက်ပဲချမ်းသာတယ်ပြောပြောဘလောက်ပဲပြောစရာကောင်းတယ်ပြောပြော ธรรมะปิติเตยอะยะตาโกไม่มีวุโลโซจินนะเนาะเอ๊ะไอ้นี่โหลธรรมปิติโกยะจินเนี่ยโซยิงไตเตยกิเลสตาฤฉုံเจ็งออลุอะเมไอ้นี่กิเลสตาฤโกฉုံเจ็งเสพุอะด้วยบาโกจินอะมะเลแมกิน10บาโกจินบาโกจินအဲ့ဒီမဂ်ကင်၈ပါးကိုသစ္စာအပြင်ပြောတော့မဂ်ကသစ္စာဗာသစ္စာသစ္စာဒါဆိုရင်ပိဋကတ်ကြီးသစ္စာ၄ပါးပြည့်သွားပြီနော်ဒုက္ခသစ္စာသမုဒိယသစ္စာနိရောဓသစ္စာမဂ်ကသစ္စာဒုက္ခသစ္စာဆင်းရဲခြင်းအမှန်တရားသမုဒိယသစ္စာဆင်းရဲဖြစ်ကြောင်းအမှန်တရားနိရောဓသစ္စာဆင်းရဲချုပ်ရာအမှန်တရားမဂ္ဂသစ္စာဆင်းရဲချုပ်ရာနိဗ္ဗာန်သို့ရောက်ကြောင်းအကျဉ်းအမှန်တရားသစ္စာလေးပါပြီးသွားပြီဒီကနေ့ဟောကြားအပ်သောဓမ္မဓမ္မစัจ जा တရားဒုတိယပိုင်းဤမှာတွင်ဤကုန်ချုပ်ပါပြီမေတ္တာပို့ပြီးတော့တရားလည်းအောင်အားလုံးလိုက်ဆိုကြမယ်တကဘာလုံးမှာယတတံသန္တကိုစိတ်မြဲပါစေသန္
တကိုစ
ိတ်မြဲပါစေဥပယံမိ
ဥပယ
ံမိကင်းစင်ဝေ
ကင
်းစင်ဝေငြိမ်းအေးကြပါစေ
ငြ
ိမ်းအေးကြပါစေဘုံ37ဘုံ
37
ချစ်ဖြင့်များစွာ
ချစ်ဖြင့်များစွာ
သတဝါသ
တဝါ
သန္တကိုစိတ်မြဲပါစေဥပယံမိဥပယံမိ
က
င်းစင်ဝေ
ကင
်းစင်ဝေငြိမ်းအေးကြပါစေ
င
ြိမ်းအေးကြပါစေမေတ္တာနိတာကရောလောကိသမဘာတုဒုက္ခကရောမေတ္တာတိတေလရံတိယိဒုက္ခတုဖုတိတာပဇာလောကိတတဝလီလီကိုမိပောလလောကတတကွအတွင်းမှာမေတ္တာနိတံကရောမေတ္တာဤလူအပွေပြုပဝင်ဝိလာမင်းကြီးသည်တမ္မတတ္တဝတ္တရေရည်များစေဖို့တရေရှုံးကကောင်းမွန်စွာဒုက္ခကရောသူလည်းဝန္တံငါလေရွှင်မြုံနှလုံးစိတ်ဝန်လန်းလာရကိုချမ်းသာဖို့ပြုလျက်ဘာတုယလည်းကင်းဝေးပေလည်းမခအေးရဖို့ရှုံးမြတ်တဲ့ရေထွန်းပါပါစေတတိမေတ္တာတိတေလရတိမေတ္တာပွေလေရအေရဆောင်တိအယောဝါတို့ဖြင့်ဟူတိတဘုံဘုံလွန်းဒုံမွမ်းမလတ်ထိတွေ့အကုန်သောပဇံကပခိဝေအပြည့်ပြည့်၌တည်နေများစွာတတဝါတို့သည်ဒုက္ခတုကိုစိတ်ဧကဘေးရန်ကွာ၍ဝန္တန်တကွာချမ်းသာကြပါစေကုန်တည်း